Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတို့ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ16ရက်ပုတ်တဟူးနေ့ညဖက်9:30နာရီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆက်နိုင်ပါရဲ့ရှင်။မနင်္ဂလာပါဒီကညပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြောသိင်ညမှာပါပြင်သစ်နိုင်ငံဟာ IS အစွန်းရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေပြီလို့ပြင်သစ်သမ္မတကပြောလိုက်ပါတယ်တောင်တရုတ်ပင်လယ်မှာတင်းမာမှုတွေရောအောင်လုပ်ကြပါလို့သမ္မတဥပမာကတိုက်တွန်းပါတယ်မနီလာမြို့တော်က APEC ထိပ်သီးအစည်းအဝေးကိုမနီလာနဲ့ဟောင်ကောင်တို့မှကန့်ကွက်ဆန္ဒပြကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါတော့ခင်ဗျာ
ကောင်းပါပြီရှင်ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့သတင်းမှအတွင်ဘုံပောက်ကွဲခဲ့တဲ့နောက်ပိုင်းအကြမ်းဖက်သမ္မတတွေကိုပါရီမြို့စင်ကြေးဘုံတစ်ခုကိုဝင်ရောက်စီးနှင်းရှာဖွေတဲ့သတင်းမှာတော့
ဒီတဲ့ခါတာဟိုနေ့ပါရီမှာလောက်တယ်လို့ပဲဆိုင်နေအကောင်လုံးပိတ်လိုက်တယ်။စောင်းနေအကောင်လုံးပိတ်လိုက်တယ်။ရှိသေးရအကောင်လုံး public ဟိုအဆောက်အဦဆိုင်ရတယ်အကောင်လုံးပိတ်ထားလိုက်တယ်။ဥမာစားတိုင်းပေါ့နော်။
ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့မခင်စင်မင်းကပြောတော့ရပါရှင်။အပြည့်စုံကတော့မကြခင်ကြားရမှာပါ။ဒီနောက်မှာတော့အရှေ့တောင်အာရှစီးပွားရေးအတိုက်ဝန်ကြီးလာခန်ကျင်းပမဲ့မလေးရှားမှာလည်းလုံခြုံရေးတွေတိုးမြင့်ချထားတဲ့တဲ့တွင်နဲ့မန်ရှူးမြို့အတွင်းဘုံပေါက်ကွဲမှုကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့တဲ့တွင်အပြင်ကိုကန့်ဒေသမှာစစ်အုပ်ချုပ်ရေးရုတ်သိမ်းပေးလိုက်တဲ့တဲ့တွင်ကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ဥကျော်စန္ဒရဲ့မြမအရေးတဲ့ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါဒီလိုသတင်းဆောင်မတွေမတိုက်ခင်ဗုဒ္ဓဘုန်းနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့အမတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ပြင်သစ်နိုင်ငံဟာ IS အစွန်းရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေပြီးစစ်သွေးကြွတွေကိုပြစ်မှတ်ထားနေနေရေးကြီးမားတဲ့ညွန်ပေါင်းအဖွဲ့တစ်ခုတိစောက်ချင်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောလိုက်ပါတယ်ပါရီမြို့တော်ကစိန့်ဒနီစင်ကြေဘုံအရက်ကိုရဲတပ်ဖွဲ့က9နာရီကြာစီးနင်းဝင်ရောက်ရှာဖွေပြီးသိမ်းမိကြခင်ပါပဲပြင်သစ်သမ္မတကအဲ့လိုပြောတာပါအဲ့ဒီဖြစ်စဉ်တွင်လူ2ယောက်သေဆုံး9ယောက်ကိုဖမ်းဆီးလိုက်ပြီးတော့တောက်ကြနေညတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့သူလို့တန်ရရှိထားသူရတဲ့သူရဲ့ကံကြမ္မာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမော်ရိုကိုဘွားဘယ်ဂျန်နိုင်ငံသားအက်ဘလဟာမစ်အဘူဒ်ကိုရဲကရှာတာလို့တာဝန်ရှိသူတွေကပြောပေမဲ့အခင်းဖြစ်တဲ့နေရာမှာအဲ့ဒီလူတကယ်ပဲရှိနေတာလားဆိုတာကတော့ချက်ချင်းမပြောနိုင်သေးပါဘူးတိုက်ခိုက်မှုမှာပါဝင်သူတွေဘယ်သူပဲဝါဆိုတာဒီပြုနိုင်မှုအာနာဘိုင်တွေကလုပ်နေတယ်လို့ပြင်းစစ်ဆွေးရရှိနေဖရန်ဆွာမိုလင်းကပြောပါတယ်ဒီကနေ့ပြည်စင်အတွင်းတည်ဆုံသွားသူတွေထဲမှာအသေးခံပုံးဖောက်ခွဲတဲ့အမျိုးသမီးတူလည်းပါတယ်လို့အစိုးရရှိနေရုံကအစောပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။စီနင်းရှာဖွေမှုအတွင်းရဲတပ်ဖွဲ့ဝင်9ဦးထက်မနည်းဒဏ်ရာရပြီးရဲခွေးတကောင်လည်းတည်ဆုံသွားပါတယ်။လူ129ယောက်တည်ဆုံပြီး300ကျော်ဒဏ်ရာရတဲ့နိုဝင်ဘာလ17ရက်နေ့တက်ကတ်မှုနဲ့ဆက်နွယ်တယ်လို့သတင်းရရှိတဲ့တခြားလူတွေကိုလည်းအာဏာပိုင်တွေကရှာနေပါတယ်။
ရုရှားတို့ကစီးရီးယားနိုင်ငံတွင်စီးရီးဆောင်ရွက်ချက်တွေကိုပြောင်းလဲပြီးစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးမဲ့အစားအစ္စလာမ်ရဲ့အစိုးရ ISIS အဖွဲ့ကိုပို့ပြီးအားစိုက်တိုက်ခိုက်လာရင်အမေရိကန်ဘက်ကကြိုးစားထောက်ခံမယ်လို့ဒီကနေ့မှပဲအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS အဖွဲ့ကိုအဓိကချင်းချောက်မှုတစ်ခုအဖြစ်အမေရိကန်သမ္မတအိုဘားမားကသတ်မှတ်ပြောဆိုလိုက်ပြီးပြီးခဲ့တဲ့လအတွင်းအီဂျစ်နိုင်ငံမှာရုရှားခီးတယ်တင်ချက်လေရင်ပြတ်ကျခဲ့တာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရွေချက်ပြောင်းလဲသွားစေနိုင်တယ်လို့လည်းအမေရိကန်သမ္မတကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ရုရှားခီးတယ်တင်လေရင်ကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့အစ္စလာမစ်စစ်သွေးကြား ISIS တို့ကဝန်ခံပြောဆိုထားတာပါ။ရုရှားသမ္မတပူတင်ကတော့ဆီးရီးယားနိုင်ငံတွင်းကရုရှားစစ်တပ်ရဲ့ထိုးစစ်တွေကိုအရှိန်မြှင့်မယ်လို့မနေ့အင်္ဂါနေ့ကပြောဆိုလိုက်ပြီးပြစ်မှုကျူးလွန်ခဲ့ကြတဲ့ရာဇဝတ်သားတွေဟာဒဏ်ခတ်ခံရမယ့်အရေးရှောင်လွှဲလို့မရဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။ရုရှားရဲ့ဘုံခြေတိုက်ခိုက်ရေးသမားတွေကဆီးရီးယားနိုင်ငံမြောက်ပိုင်းကအစ္စလာမ်မစ်စစ်သွေးကြား ISIS အဖွဲ့ထိန်းချုပ်ရာရက်ကာမြို့ကိုလည်းဘုံခြေတိုက်ခိုက်နေပါတယ်ရှင်။
ဆီးရီးယားဒုက္ခသည်တွေပြောင်းရွှေ့အခြေချနေထိုင်ရေးအစီအစဉ်ကိုဆန့်ကျင်ကန့်ကွက်နေကြတဲ့အမေရိကန်နိုင်ငံရေးသမားတွေကိုသမ္မတဘရက်အိုဘားမားကအဝေးပြန်ပြောဆိုလိုက်ပါတယ်။သူတို့ရဲ့ပြောဆိုချက်တွေဟာအမေရိကန်စံတန်ဘိုးတွေနဲ့ဆန့်ကျင်နေပြီး IS စစ်သွေးကြောအဖွဲ့အတွက်လူသစ်စုဆောင်မှုအချက်တစ်ခုဖြစ်သွားစေနိုင်တယ်လို့ပြောပါတယ်။ဘာရီမျိုးကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ဆီးရီးယားဒုက္ခသည်တွေပြောင်းရွှေ့အခြေချနေထိုင်ရေးအစီအစဉ်ကိုရပ်ဆိုင်းပစ်ဖို့ဒါမှမဟုတ်ခရီးယန်ဘာသာဝင်ဆီးရီးယားဒုက္ခသည်တွေကိုပဲအမေရိကန်ပြည်ထောင်စုကလက်ခံဖို့ရီပါဘလီကန်နိုင်ငံရေးသမားတို့ကတောင်းဆိုနေတာပါ။အဲဒီလိုလှုပ်ခြင်းအပြင်ဆီးရီးယားကအကြမ်းဖက်သမားတွေအမေရိကန်ပြည်ထောင်စုကိုအလားတူအကြမ်းဖက်တိုက်ခိုက်မယ်အရေးကာကွယ်တားဆီးနိုင်မယ်လို့ဆိုကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုတုံ့ပြန်တဲ့အခါကြာကြာနာနာမရှိဘဲအကြောက်တရားစိုးရိမ်ထိလန့်မှုတွေကြားထဲကျဆင်းသွားတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးမှာသတင်းထောက်တွေကိုသမ္မတဥပမာကဒီကနေ့ပြောပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့ကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံမှာရုရှားဝန်ကြီးချုပ်ဒမထရီမာဗီယက်တက်ကဈေးနှုန်းသက်သာတဲ့ရေနံနဲ့သဘာဝဓာတ်ငွေကမ်းလှမ်းပြောဆိုခဲ့ချိန်မှာပဲသမ္မတဥပမာကတော့ကမ္ဘာဖွံ့ဖြိုးမှုကိုမြင့်တင်နိုင်မယ်တန့်စင်တဲ့စွမ်းအင်နည်းပညာကိုအလေးပေးပြောဆိုခဲ့ပါတယ် ဒေတာရင်းစီးပွားရေးတိုးတက်ဖို့ရာအထောက်အကူဖြစ်စေမယ်ကမ္ဘာလုံးဆိုင်ရာသဘောတူညီချက်တရက်ကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပဖို့ရှိတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလညီလာခံမှာထောက်ခံချဖို့အေးဘက်ထိပ်သီးညီလာခံမှာသမ္မတဥဘာမာကစည်းရုံးပြောဆိုခဲ့ပါတယ်ကမ္ဘာကြီးပူနေမှုကိုဖြစ်စေတဲ့ကာဗွန်အခြေခံလောင်စာရီအပေါ်မှီခိုမှုလျှော့ချရေးဆွေးနွေးကြမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပဖို့ရှိနေပါတယ်။သဘောတူညီချက်တစ်ခုထွက်ပေါ်လာခဲ့ရင်တော့ဒီသဘောတူညီချက်ကအမှန်တကယ်မြင့်တင်ပေးဖို့လိုအပ်နေတဲ့ကမ္ဘာစီးပွားရေးမှာအလို့အကန့်တစ်တွေအခွင့်အလမ်းကောင်းနေတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ပေါ်လာစေမယ်လို့လည်းအမေရိကန်သမ္မတဥဘာမာကပြောဆိုခဲ့ပါတယ်ရှင်။
UA American အသံညဘက်မြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဗိုလ်လူညဘက်တင်ပြဖို့တိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာနိုမန်လာရှင်းနေကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာခိုင်ခိုင်မာမာအနိုင်ရတဲ့အတွက်ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကချီးကျူးစကားပြောပါတယ်အထူးသဖြင့်တော့တင်းချင်းအေဂျင့်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုဖြစ်စေဖို့အတွက်ဒေါ်အောင်ဆန်းစုကြည်ကထောက်ခံသူတွေကိုပန်ကြားတဲ့ပြင်ရလတ်ကိုဂုံတိခါရှိရှိလက်ခံတာတွေဟာဒေါ်အောင်ဆန်းစုကြည်ရဲ့အမျှော်မြင်နဲ့နိုင်ငံရေးခေါင်းဆောင်ပီတာမှုလို့ကိုပြသတာဖြစ်တယ်လို့အင်ကာနေကတယ်လီဖုန်းဆက်ချီးကျူးချိန်တွင်မစ္စတာဘန်ကအလေးနဲ့ပြောခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှာဒေါ်အောင်ဆန်းစုကြည်ရဲ့မဆုံးမနစ်အားထုတ်မှုနဲ့ခိုင်မာတဲ့တန်ဋိဌာန်တို့ဟာအဆုံးမှာအကျိုးရလဒ်တွေဖြစ်လာပြီလို့သူကပြောပါတယ်။ရွေးကောက်ပွဲတွေဟာပြည်ပင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအရေးပါတဲ့အချိန်ကာလတစ်ခုဖြစ်ကြောင်းအားလုံးပါဝင်မှုရှိတဲ့တဟဇာတာမျှတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံဒီမိုကရေစီနိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံကိုအောင်အမြင်မြင်ထူထောင်နိုင်ဖို့ရာတကယ်အလားအလာအခွင့်အလမ်းကိုဖော်ထုတ်ပေးလိုက်တာဖြစ်တယ်လို့လည်းကုလသမဂ္ဂမှူးချုပ်ကအလေးနဲ့ပြောပါတယ်။
ဖိလစ်ပိုင်နိုင်ငံအပါအဝင်နိုင်ငံပေါင်း6နိုင်ငံတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တုပင်လယ်ပြင်အရေးတင်းမာမှုတွေဖြေလျှော့နိုင်ဖို့အလေးထားဆောင်ရွက်ကြဖို့အမေရိကန်သမ္မတဥဘာမာကပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးဆွေးနွေးပွဲအတွင်းဖိလစ်ပိုင်သမ္မတဘန်နီနိုအာကီနိုနဲ့တီးတန့်တွေ့ဆုံချိန်မှာအမေရိကန်သမ္မတကဒေတာရင်းနဲ့အမေရိကန်မှာပါပို့ပြီးတော့သတိထားလာကြရတဲ့တရုတ်ရဲ့လှုပ်ရှားမှုတွေကိုအဓိကအာရုံစိုက်ပြီးတော့ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကလူလုံကျွန်းတူတွေပေါ်ဆောင်ပြီးဒီပေါ်မှာတီးဆောင်ရေးလုပ်ငန်းတွေလုပ်နေတာကဒေတာရင်းတည်ငြိမ်ရေးအပေါ်မှာရိုက်ခတ်မှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်သမ္မတအိုဘားမားကပြောပါတယ်။တောင်ထုပ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေတာတဝိုက်စစ်တပ်တွေမချဖို့လူလုံကျွန်းတူတွေနဲ့တီးဆောင်ရေးလုပ်ငန်းတွေရှေ့ဆက်မလုပ်ဖို့အပါအဝင်တင်းမာမှုရော့ကျစေရေးအလေးထားလှုပ်ဆောင်ဖို့လိုအပ်ချက်ကိုကောင်းဆောင်အူတို့သဘောတူခဲ့ကြတယ်လို့လည်းသမ္မတဥဘာမာကပြောဆိုခဲ့ပါတယ်
။အဲ့ဒီ APEC ထိပ်သီးအစည်းအဝေးမှာကမ္ဘာကောင်းဆောင်တွေစုဝေးတက်ရောက်နေကြခြင်းအစည်းအဝေးကိုကန့်ကွက်သူတွေကလည်းမနီလာမြို့တော်မှာဒီကနေ့ဆန္ဒပြကြပါတယ်။ APEC အစည်းအဝေးဟာချမ်းသာကျော်ရတဲ့နိုင်ငံတွေကသူတို့ရဲ့ဂျူးစီးပွားကိုကောက်ွယ်ဖို့အထူးဆောင်ရွက်တဲ့အစည်းအဝေးဖြစ်ပြီးပြည်သူလူထုရဲ့အခွင့်အရေးကိုတော့ကောက်ွယ်မပေးဘူးလို့ဆိုပြီးတော့အဲ့ဒီအစည်းအဝေးကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကကန့်ကွက်နေကြတာပါ။ဆန္ဒပြသူတွေဒီမှာတော့လူမျိုးရေးနဲ့ရတပ်ဖွဲ့ဝင်အများပြားကစောင့်ကြနေပါတယ်။APEC စီဝေးတက်ရောက်လာတဲ့ကမ္ဘာကောင်းဆောင်တွေရဲ့လူညုံရေးကိုကောက်ွယ်ပေးဖို့ဖိလစ်ပိုင်စစ်သားနဲ့ရတပ်ဖွဲ့ဝင်3000ကျော်ဖြန့်ကျက်ချထားတာပါအလားတူပဲဟောင်ကောင်မှာရှိတဲ့ဖိလစ်ပိုင်ကောင်စစ်ဝင်ရုံအပြင်ဘက်မှာလည်းလူအခွင့်အရေးတက်ကြွလှူရှားသူတွေနဲ့လူသမားရေးလှူရှားသူတွေဦးဆောင်ပြီးတော့လူအယောက်20လောက်စုဝေးပြီး APEC စီဝေးကိုစန့်ကျင်ကောက်ွယ်ပါတယ် APEC စီဝေးကိုပထမဆုံးအချိန်အင်ရှင်ဖြစ်လက်ခံကျင်းပတဲ့1996ခုနှစ်ကစလို့ဖွံ့ဖြိုးတိုးတက်လာတဲ့အချိန်တွေဘာမှမရှိတဲ့အပြင်ဖိလစ်ပိုင်ရဲ့စီးပွားရေးဟာပိုပြီးတော့ဆိုးရွားသွားခဲ့တယ်လို့ကန့်ကွက်သူတွေကပြောပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာနောက်သတင်းပတ်မှာမြောက်ကိုရီးယားကိုသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်မစ္စတာဘန်မြောက်ကိုရီးယားကိုသွားမယ်လို့သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေရှိနေပေမဲ့ကုလသမဂ္ဂဘက်ကညှင်းဆိုလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂအကြီးအကဲဟာရှေ့သတင်းပတ်အတွင်းရဲအများစုမှာနယူးယောက်မှာရှိနေမှာဖြစ်ပြီးအဲ့ဒီနောက်ဒဏ္ဍာရထိပ်သီးအစည်းအဝေးတက်ဖို့မော်လ်တာနိုင်ငံကိုသွားမယ်လို့ကုလသမဂ္ဂပြောခွင့်ရတဦးရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီကနေ့တဆင့်ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာညီလာခံကိုတက်ဖို့ပြင်သစ်နိုင်ငံပါရီမြို့တော်ကိုသွားမှာပါ။နောက်သတင်းပတ်မှာမြောက်ကိုရီးယားကိုမသွားဘူးဆိုပေမဲ့လေကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဆွေးနွေးမှုတွေဖြစ်ပေါ်လာရေးကြိုးပမ်းတဲ့အနေနဲ့မြောက်ကိုရီးယားကိုသွားတာအပါအဝင်အပြုသဘောဆောင်တဲ့ဘလို့အခမ်းကဏ္ဍမျိုးကနေမဆိုပါဝင်လှုပ်ဆောင်ခြင်းနေ ယ်ဆိုတာအတွင်းမှုချုပ်ကထပ်ခါတလဲလဲပြောပူပါတယ်လို့ကုလသမဂ္ဂကပြောပါတယ်မစ္စတာဘာဟာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အန်နဲ့ဖြစ်နိုင်ခြေတွေ့ဆုံမှုတစ်ခုအတွေ့မြောက်ကိုရီးယားကိုသွားမယ်လို့အမည်မဖော်တဲ့ကုလသမဂ္ဂသတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတရုတ်နဲ့တောင်ကိုရီးယားသတင်းဌာနတွေကတင်းလာနေမှာပြောကြားနေကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုပါကစ္စတန်ကနေခွဲထွက်ရေး1982ခုနှစ်လူလာရေးတိုက်ပွဲအတွင်းကျူးလွန်ခဲ့တဲ့ဆက်ရဆွေးမှုတွေအတွက်ပြစ်ဒဏ်ချမှတ်ခံထားရတဲ့အတိုက်ခံခေါင်းဆောင်တို့ရဲ့တေတံကိုဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကဆလာဟူဒင်ခွာဒါ၆သူတွေနဲ့ဂျမာအီအစ္စလာမီပါတီကအလီအာဆန်မူဟာမက်မူဂျာဟစ်တို့ရဲ့အယူခံကိုဒီကနေ့ပယ်ချလိုက်တာကြောင့်နောက်သတင်းပတ်အတွင်းလောက်မှာကိုပဲသူတို့ကိုကြိုးပစ်စီရင်ဖို့လမ်းပွင့်သွားပြီလို့ဘင်္ဂလားဒေ့ရှ်ရှေ့နေချုပ်မာဘူဘေးအာလမ်ကပြောပါတယ်။ချောင်းဒူရီနဲ့မူဂျာဟစ်တို့အပေါ်မရေမှုနဲ့လူအများပြားတပ်ဖြတ်မှုတွေအပါအဝင်ဆွဲချက်တွေနဲ့အပြစ်ရှိကြောင်းစစ်ရာဇဝတ်မှုများဆိုင်ရာအထူးတရားရုံးက2013ခုနှစ်မှာဆုံးဖြတ်ထားတာပါ။ဘင်္ဂလားဒေ့ရှ်အထူးတရားရုံးတွေကနေ2010ပြည့်နှစ်ကလေးကဆိုရင်အတိုက်ခံခေါင်းဆောင်တရားစင်ကျော်ကိုစစ်ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ထားပြီးပါပြီ။ဒီတရားစစ်ဆေးမှုတွေဟာအတိုက်ခံဖို့ဝင်တွေကိုပြစ်မှတ်ထားတဲ့နိုင်ငံရေးပြယောကပါတဲ့လူရက်တွေအဖြစ် BNP နဲ့ဂျမာအီအစ္စလာမီအတိုက်ခံပါတီနှစ်ခုစလုံးကပြစ်တင်ရှုတ်ချထားပါတယ်။ပါကစ္စတန်ကနေခွဲထွက်ဖို့လူလာရေးတိုက်ပွဲအတွင်းနိုင်ငံတွင်းကလူတွေနဲ့ပါကစ္စတန်စစ်သားတွေဟာလူ3သန်းကိုတတ်အမျိုးသမီး2သိန်းကိုမရင်ချင်ပြီးလူ10သန်းလောက်အိုးအိမ်စွန့်ခွာပြီးအိန္ဒိယချင်းအိန္ဒိယနိုင်ငံမှာဒုက္ခသည်တွေဖြစ်ရောက်သွားအောင်လုပ်ခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောပါတယ်ခင်ဗျာ
ဟုတ်ဟိုနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်ပြင်သစ်နိုင်ငံဟာ IS အစွန်းရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့စစ်ဖြစ်နေပြီးစစ်သွေးကြွတွေကိုပြစ်မှတ်ထားနိုင်နေမှုအတွက်ကြီးမားတဲ့ညွန့်ပေါင်းအဖွဲ့တစ်ခုတည်ဆောက်ချင်တယ်လို့ပြင်သစ်သမ္မတ François Hollande ကပြောလိုက်ပါတယ်ပါရီမြို့တော်က Saints Denis စင်ဂျေဖုံအရက်ကိုရက်တက်ဖွဲ့က9နာရီကြာစီးနှင်းဝင်ရောက်ရှာဖွေပြီးတိတ်မကြခင်မှာပဲပြင်သစ်သမရကအခုလိုပြောလိုက်တာပါပြင်သစ်နိုင်ငံကအကြံဖက်သမားနေနေရေးနောက်ဆုံးအခြေအနေအပါအဝင်ပါရီမြို့တစ်ဝိုက်နောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင
်ပြင်သစ်နိုင်ငံပါရီမြို့တော်ကိုပြီးခဲ့တဲ့တောက်ကြာနေ့ကအကြံဖက်တိုက်ခိုက်မှုမှာဂျိုးကိုင်စီစဉ်သူအဖြစ်တန်တရားရှိထားသူအဲစစ်သွေးကြွကိုပြစ်မှတ်ထားပြီးပါရီမြို့တော်စင်ကြေဘုံရက်ွက်တစ်ခုကိုရက်တဖက်ကဒီကနေ့စီးနှင်းဝင်ရောက်တာမှာအမျိုးသမီးတူကအသေးခံဘုံဖောက်ခွဲခဲ့တယ်လို့ပြင်းထန်ဆိုးရရှိနေရုံကပြောပါတယ်အခုလိုဝင်ရောက်စီးနှင်းမှုအတွင်းလူ၂ယောက်သေဆုံးပြီး9ယောက်ကိုဖမ်းဆီးလိုက်တယ်လို့လည်းပြင်းထန်အာဏာပိုင်တွေဘက်ကပြောပါတယ်စီးနှင်းရှာဖွေမှုအတွင်းရက်တဖက်ဝင်3ဦးထက်မနည်းဒဏ်ရာရပြီးတော့ရဲခွေးတစ်ကောင်လည်းသေဆုံးသွားခဲ့ပါတယ်ပြင်းထန်ရက်တဖက်ကစန္ဒနီမြို့ကို9နာရီကြာဝင်ရောက်စီးနှင်းပြီးတဲ့နောက်သမ္မတ François Hollande ကတော့အခုလိုပြောပါတယ
် Ces actionsnous confirme une fois encore que nous sommes dans la guerre
ကျွန်တော်တို့စစ်ပွဲဆင်နွှဲနေရတယ်ဆိုတာကိုဒီဖြက်ကထပ်ပြီးတော့ဒီလိုနေပါတယ်ကျွန်တော်တို့ကဂျမ်ဘက်သမားတွေနဲ့တိုက်နေရတာဖြစ်ပြီးသူတို့ကလည်းကျွန်တော်တို့ကိုစစ်ကြင်ညာထားပါတယ်ဒါ GIA Dash အဖွဲ့ရဲ့လက်ချက်ပါသူတို့မှာတက်ရှိတယ်ငွေကြေးရင်းမြစ်တွေရှိတယ်ပြီးတော့ရင်းနှံလည်းရှိတယ်လို့နယ်မြေတွေလည်းရှိပါတယ်ကျွန်တော်နိုင်ငံပါဝင်ဥရောပဒဝမ်းမှာအစ္စလမ်ဆွန့်ရောက်တဲ့သူတို့လူတွေအတော်များများရှိပါတယ်အဲ့ဒီမှာသူတို့ကလူတွေကိုဆုလိုက်ပြုံးလိုက်တက်ဖြတ်ခဲ့တယ်လို့ဒီမှာလည်းတတ်နိုင်ပါတယ်။နိုဝင်ဘာလ13ရက်နေ့ညကလူ129ယောက်တည်းမင်းတေဆုံးခဲ့ပါတယ်
။ဒါပေမဲ့တောက်ကြနေညကတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့သူလို့တန်တရားရှိထားသူမော်ရိုကိုဘွားဘယ်လ်ဂျီယံနိုင်ငံသားရဲ့ကံကြမ္မာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲအဲ့ဒီအခင်းဖြစ်တဲ့နေရာမှာရှိနေလားဆိုတာကတော့မပြောနိုင်သေးပဲဖြစ်နေပါတယ်။ပါရီမြို့စင်ဂျေဘုံစန္ဒနီမြို့နဲ့ကက်ရက်ကအပီနေမြို့မှာနေထိုင်တဲ့မက်ခင်စင်မင်းကတော့ပါရီမြို့တဝိုက်ကအခြေအနေနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ
်ဝင်စီးတဲ့မြို့ကတော့ယူဇော့စ်တင်ညာလိုက်တယ်တင်ညာပြီးတဲ့အခါကျတော့ဟိုနေ့ကပါလီမန်လောက်တယ်လို့ပဲဆိုင်တွေအကောင်လုံးပိတ်လိုက်တယ်စောင်းတွေအကောင်လုံးပိတ်လိုက်တယ်ရှိသေးရအကောင်လုံး public ဟိုအစအဦးဆိုင်ရတဲ့အကောင်လုံးပိတ်ချလိုက်တယ်ဥမာစာတိုင်းပေါ့နော်စာတိုင်းလိုဟာမျိုးဘန်လိုဟာမျိုးအကောင်လုံးပိတ်ပစ်လိုက်တယ်အဲဆန်တန်းနီလိုမျိုးဟာဒါသမားတို့ဒီဘက်မြို့ကဲ့ရဲ့မြို့မှာကြားတဲ့အခါကျတော့ဥမာဘတ်စတာတွေပေးမဆွဲဘူးလူတွေအိမ်ထဲမှာပဲနေဖို့ပါအော် transportation နဲ့အကောင်လုံးဖြတ်ပစ်လိုက်တယ်ပေါ့ယထားလေဆိုရင်မြို့ပြန်သွားတဲ့ယထားလေဆိုရင်အဲ့ဒီမြို့ကိုရက်မဲ့ဘူတာတွေမှာမရက်ခိုင်းဘူးဟိုတောက်ဆောင် run လောက်ခိုင်းတယ်အတိတလူတွေရဲ့ security ပေါ့နော်အဲ့ဒီသူတို့ဝင်တဲ့အချိန်မှာမသိလို့အလုပ်ကိုထွက်သွားတဲ့လူတွေရှိတယ်ဆိုရင်လမ်းမှာသူတို့စစ်တပ်ကနေပြီးတော့ပြန်ပြီးတော့လိုက်ပို့ပေးတယ်ဥမာကိုမျိုးကိုရောပြန်လို့ရအောင်လို့ဒါမှမဟုတ်ပါရီမြို့ထဲသွားချင်လားပါရီမြို့ထဲကိုတပြည့်လမ်းကနေပြီးတော့ဝိုက်ပြီးသွားလို့ရအောင်လို့ဆိုအဲ့ဒီလိုမျိုး dispositive ဆိုစုံစုံလင်လင်တော့ပေးထားတယ်ဆိုရင်ကျမတို့တောင်းနေမှာဆိုရင်သမားတို့ဒီအခြေခံပညာနဲ့မူလတန်းပညာတောင်းရှိမှာဟိုဘက်ထိတ်နဲ့ဒီဘက်ထိတ်မှာရဲလာဆောင်ရှောက်ပေးထားတယ် တောင်းအောက်ကနေပြီးတော့သဘောမတူဘဲနဲ့ဖယ်မိဘမှာအတန်းနဲ့ဝင်ပြီးတော့ trailer ကိုပို့လို့မရသလိုကျိုးလို့လည်းမရဘူ
းဒီစန်ဒနီအပါဝင်ပေါ့နော်ဒီအပါရီမျိုးတစ်မျိုးလုံးပေါ့အဲ့မှာလူတွေရဲ့အနေထားကရောဘလူတွေ့ရလဲ
တော်တော်တော့ပါသွားတယ်လူတွေရင်ထဲမှာအကြောက်တရားဆိုတာတော့ကြီးဆိုးသွားတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့ကျွန်မတင်ရချင်းနေနဲ့ကျွန်မစကားပြောကြည့်တာပေါ့နော်73ရက်နေမှာလူတွေကအဲ့ပေါ်လုံးမွဲကိုဒါလိုက်ကြည့်နေတဲ့အချိန်မှာဘုံပေါက်တဲ့တောင်စားလိုက်တယ်။ဒါပေမဲ့လူတိုင်းဟာဟိုလုံဆောင်မှုကိုအပြည့်ရနေနိုင်တယ်မဟုတ်လို့လားမသိဘူး။သူတို့အနေနဲ့ကဒါပြောင်းဖောက်တာတော့ပဲထင်တော့တဲ့အချိန်ကိုဖြစ်ပြီးတဲ့အချိန်မှာအဲ့လိုဘုံပေါက်တာကိုသိသွားတဲ့အချိန်မှာသူကအော်ငါတို့ကဘယ်လိုထောက်မလဲ။ဒါတို့ကောင်ငါတို့တိတ်လုံဆောင်မှပြီဆိုပြီးတော့ထင်ထားတဲ့အချိန်တွေဟာမလုံဆောင်လုံးဘာလားဆိုတဲ့အကြောက်တရားပေါ့နော်။ shock ဆိုတော့ဝင်သွားတယ်ဆိုတော့ကျမကအခုမင်းရောကျမပါတီထဲတော့မသွားရဲဘူး။ဘာကြောင့်လဲဆိုတော့ကိုမျိုးကိုရာမှာကျတော့ကိုမြင်နေတယ်လေ။ကျမကအခုပါတီထဲသွားဆိုတော့ကျမသွားပြမှာမဟုတ်ဘူး။အဲနေ့စဉ်တတူဝမဖြစ်မနေလောက်ရမယ့်ကိစ္စတွေတော့လုံနေမယ်။ဥမာစောင်းသွားစရာရှိတာအလုတ်သွားစရာရှိတဲ့ဟာဒါပေမဲ့ဒီတိုင်းဒီတိုင်းသွားဖို့လာဖို့ဆိုတာတော့ဟိုကျမတို့ break out လိုက်တယ်လို့ပေါ့နော်။အဟအတားဖြစ်သွားတယ်။အဲ့ဒီအကြောက်စိတ်ကတော့လူတိုင်းမှာတော့ဝင်သွားတယ်။မျိုးကလည်းဘလို့ဖြစ်သွားလဲဆိုတိတ်ကြောက်ဖို့ကောင်းတယ်။စနေနေ့မနက်ကဆိုရင်ပေါ့နော်။အမျိုးသားကသွားတာအဲအမျိုးသားအလုံးလုံးတဲ့နေရာဆိုတော့တော်တော်ကြီးကိုစီးတဲ့ဓာတ်ဆန့်လာစားပေါ့နော်တကယ်ပါရီမျိုးလေကောင်ရက်ွက်မှာလူတွေဟာတုံ့ပြန်တစားပြန်လို့ပဲဘာဆိုဘာမှမရှိတော့တဲ့ဒီခြောက်သွားတော့တယ
်ဒါပြင်ပါရီမျိုးတော်တွင်းကဘတ်စကားလိုင်းတွေကိုပြေးဆွဲခြင်းမရှိတော့တဲ့အတွက်လူအများဟာနေတူဝသွားရေးလာရေးအခြေအနေတွေလည်းခက်ခဲကုန်တယ်လို့မက်ခင်စင်မင်းကပြောသွားပါတယ်ခင်ဗျာ
ကိုရနိုင်ပါရှင် VOA မြန်မာပိုင်းကနေပို့တူဟွန်းညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့အာဆီယံထိပ်သီးညီလာခံသတင်းတင်ပြပါမယ်အရှိတောင်အာရှစီးပွားရေးအတိုက်အဝန်းအတွက်နောက်ဆုံးအဆင့်ထိပ်သီးညီလာခံကိုမလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပဖို့ပြင်ဆင်နေတာမှာမကြသေးခင်ကပြည်နှစ်နိုင်ငံပါရီမြို့တော်တက်ခတ်ခံရမှုကြောင့်လုံခြုံရေးကိုစတိုးလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုပါတယ်ဒီဆွေးနွေးပွဲမှာတော့အကြံဖက်မှုပိုင်နက်ဆိုင်ရာအငင်းပွားမှုတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ဒေတာရင်းကုံသွေးရဲ့ကိစ္စဟာလည်းဆွေးနွေးဖို့အရေးပါတဲ့အကြောင်းအရာဖြစ်နေတယ်ဆိုတဲ့အကြောင်း VOA သတင်းထောက် Street Harman ကွာလာလမ်ပူးမြို့ကနေသတင်းပေးပို့ထားပါတယ်မတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ကောင်းပါပြီရှင်ဒီသတင်းပတ်ထဲချင်းပမဲ့ထိပ်တီးခေါင်းဆောင်တွေရဲ့ညီလာခံကလာမဲ့ဒီဇင်ဘာလ31ရက်နေ့အရှိတောင်အာရှစီးပွားရေးအသရအဝန် AEC စတင်နိုင်ရေးအတွက်ရေးပါတဲ့ညီလာခံတစ်ခုဖြစ်ပါတယ်။ဩစာကြီးတဲ့ဒေတာရင်းနဲ့ဒေတာရင်းကမဟုတ်တဲ့ခေါင်းဆောင်အများအပြားတက်ရောက်ကြမှာဖြစ်ပေမဲ့အာဆီယံစီးပွားရေးအဝန်အဝိုင်းအတွက်မျှော်လင့်ချက်ကတော့သိပ်မရှိလာပါဘူး။အမေရိကန်အာဆီယံစီးပွားရေးဆိုင်ရာကောက်စီရဲ့ညွှန်ကြားရေးမှူးအန်တနီနယ်ဆင်ကတော့အခုလိုပြောပါတယ်။
The November summit includes the East Asia summit which primarily focuses
နိုဝင်ဘာမှာကျင်းပမယ့်ရှေ့ဟာရှာညီလာခံမှာတော့နိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးမှာပါအာဆီယံစီးပွားရေးတိုင်ဝမ်ကိစ္စကတော့ဩဂုတ်လမှာကျင်းပမယ့်အာဆီယံစီးပွားရေးဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးမှုတွေအတွင်းအဓိကထားဆွေးနွေးကြပါလိမ့်မယ
်ကမ္ဘာသတ္တမမြောက်စီးပွားရေးအင်အားအကြီးဆုံးဖြစ်လာမယ့်အာဆီယံစီးပွားရေးအဝန်အဝိုင်း AEC ကိုရှင်းပြနိုင်စွာမြင်ပါတဲ့တခုတည်းသောဈေးကွက်နဲ့ကုန်ထုတ်လုပ်မှုအရင်းအမြစ်တစ်ခုဖြစ်ပေါ်လာစေဖို့ရည်ရွယ်ထားတာပါကုန်ပစ္စည်းတွေဝန်ဆောင်မှုရင်းနှီးမြှုပ်နှံမှုကျွမ်းကျင်လုပ်သားနဲ့အရှိတောင်အာရှနိုင်ငံတော်ကအရင်းအနှီးတွေကိုလွတ်လပ်စွာစီးစင်းနိုင်စေပြီးဒေသတစ်ခုလုံးကိုပိုပြီးရှင်းပြိုင်နွမ်းစွမ်းနဲ့ကျွယ်ဝတိုးတက်လာစေရေးအတွက်ဦးဆောင်သူတို့ကမျှော်လင့်ထားကြတာပါနောက်နှစ်အတွင်းမှာအာဆီယံစည်းဝါးရေးအတိုင်းအဝိုင်းစတင်ချိန်မှာတော့ဆောင်ရွက်စရာတွေကလည်းအများအပြားရှိနေသေးတာကြောင့်အပြောင်းအလဲကတော့သိပ်ပြီးတော့ရှိအောင်မှာမဟုတ်ဘူးလို့လည်းကျွမ်းကျင်သူတို့ကပြောပါတယ်အမေရိကန်နဲ့အာဆီယံစီးပွားရေးဆိုင်ရာကောက်စီရဲ့ညွှန်ကြားရေးမှူးအန်တနီနယ်ဆင်ကအခုလိုထပ်လောင်းပြောပါရယ
် The ASEAN single window which is a customs project is still
အာဆီယံတခုတည်းသောစီးပွားရေးတိုင်ဝမ်ကမပြည့်ပြတ်သေးတဲ့လုပ်ငန်းဆောင်တာတွေအများအပြားရှိနေပါသေးတယ်အာဆီယံ7နိုင်ငံထဲမှာ9နိုင်ငံနဲ့နောက်နှစ်စတင်ချိန်မှာတော့အကန့်အသတ်နဲ့ပဲလှုပ်ဆောင်နိုင်ကြအောင်မှာဖြစ်ပါတယ်ကျန်းကျင်လုပ်သားတွေအတွက်အတိအမှတ်ပြုပေးဖို့အရင်ကသဘောတူညီချက်တွေရှိထားပါတယ်ဒါပေမဲ့လည်းလက်တွေ့ကျင့်သုံးမှုလုပ်ဆရာတွေကအများကြီးရှိနေပါတယ်
အာဆီယံစီးပွားရေးဝန်ဝိုင်းကနေရရှိလာမယ့်အကျိုးအမြတ်တွေကဒေတာရင်းကပြည်သူအများစုကတော့ခံစားခွင့်ရမှာမဟုတ်ဘူးဆိုတဲ့ဝေဖန်သုံးသပ်သူတချို့ကလည်းရှိနေပါတယ်။အာဆီယံလူမှုအတိုင်းအဝန်အစည်းအဝေးနဲ့အာဆီယံလူမှုဖိုရမ်တွေကနေဒီနှစ်အစောပိုင်းကထွက်ပေါ်လာတဲ့ပူးရဲကြေညာချက်တစ်ခုမှလည်းဒေတာရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုကစီးပွားရေးဖွံ့ဖြိုးမှုမညီမျှမှုတွေရေရှည်တည်တံ့မှုမရှိမှတွေကိုထောက်ပြပြီးစည်ရဲမွေးတင်မှုပို့ပြီးတော့စိုးဝါလာမှနဲ့ချမ်းသာကြွယ်ဝမှုမမျှတမှုတွေပေါ်ထွက်လာနိုင်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကိုလည်းဖော်ပြထားတာပါဂျယ်ရယ်ဂျိုးဆပ်ကတော့ဒီနှစ်ကျင်းပတဲ့အာဆီယံလူမှုအတိုင်းအဝိုင်းဖိုရမ်ရဲ့ပူးရဲဥက္ကဋ္ဌဖြစ်ပါတယ်သူကဒီကိစ္စအပေါ်မှာအခုလိုပြောပါတယ်
Border migrant workers don't have the same level of protection or interest.
ဒါပေမဲ့ရွှေပြောင်းအလုပ်သမားတွေကိုအကာအကွယ်ပေးဖို့နဲ့အကျိုးစီးပွားတွေမှာဒဏ်တူအဆင့်အတန်းပေးမထားပါဘူး။နောက်ထွက်လာမဲ့သဘောတူညီချက်တွေမှာဒါတွေပါမလာရင်တော့ ဒီအခွင့်အလမ်းကဘာအကျိုးမှရှိစေမှာမဟုတ်ပါဘူး
28ကြိမ်မြောက်အာဆီယံညီလာခံမှာတော့အာဆီယံအဖွဲ့ကြီးရဲ့အရေးပါတဲ့ဆွေးနွေးဖွဲ့တွေဖြစ်တဲ့တရုတ်အိန္ဒိယဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့လည်းပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်စူးစီတင်ပြသွားတော့ပါရှင်။ခရော့ကိုကန့်ဒေတာအတင်းဖက်အလဲမပေးခင်ရှမ်ပီနယ်ထဲဘုံကွဲတဲ့တဲ့အရင်ဆုံးတင်ပြချင်ပါတယ်။ရွေးကောက်ပွဲအလွန်ကာလမှာရှမ်ပီနယ်ရင်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးဘုံပေါက်ကွဲမှုတွေဖြစ်ပွားနေခဲ့လို့ဒေတာခန့်တွေအနေနဲ့လုံခြုံရေးအခြေအနေအရစိုးရင်ကြောက်လန့်မှုတွေဖြစ်ပွားနေတာပါ။မင်းညကရှမ်းပြည်နယ်မန်ရှူမြို့အတွင်းမှာဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးလူအသေးပြောက်ထိခိုက်ဒဏ်ရာမရှိခဲ့ပေမဲ့လည်းမန်ရှူမြို့ခံတွေအနေနဲ့စိုးရိမ်ထိတ်လန့်နေတဲ့အခြေအနေမှာရှိနေပါတယ်။ကြအပြင်ရှမ်းပြည်နယ်ရင်းဖြစ်ပွားတဲ့ရက်ရှည်တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့ရွေးကောက်ပွဲအလွန်နောက်ပိုင်းတက်လာမဲ့အစိုးရတစ်လက်ထက်မှာငြိမ်းချမ်းရေးကိုမျှော်လင့်နေကြတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါညမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့ကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးဒေသတွင်းအခြေအနေမအေးချမ်းသေးတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမြို့မှာမနေ့ညကဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်ဒီဘုံပောက်ကွဲမှုအခြေအနေကိုတော့မိုင်းရှူမြို့ဒေသခံလူမှုအကူအညီပေးရေးအဖွဲ့တာဝန်ခံသူဖြစ်သူနန်းဆိုင်ဟင်းကအခုလိုပြောပါတယ
်အဲ့ပောက်ကွဲမှုကတော့ည9နိုင်တုန်းကပေါ့ဒါပေမဲ့လူတော့မချိဘူးဟိုလမ်းပေါ်မှာပေါ့နော်အေးရှိခြံရှိမှာပေါ့ဖြစ်တာဘုံကနှလုံးရှိတယ်အဲတလုံးကမပေါ့တလုံးကပေါ့တာပေါ့အဲတလုံးကတော့ဒီနေ့မနေ့ကတော့တွေ့တယ်အဲမြောင်းထဲမှာအိမ်ချံဒေနာကမြောင်းထဲမှာတလုံးတွေ့တယ်ဆိုကျွန်တော်တို့မိုင်းရှူအနေနဲ့ပြောရမယ်ဆိုရင်အရှိန်မြောက်ဖက်ပေါ့တန်ရန်သွားတဲ့လမ်းပေါ့လမ်းပေါ်မှာပေါ့တာလမ်းပေါ်မှာဟိုမဟိုခြံစည်းရုံးနဲ့နေတာပေါ့နော်အိမ်ခြံစည်းရုံးနဲ့နေတာပေါ့အဲ့မှာဖြစ်တော့အစနာတွေကအိမ်ခေါင်မိုးတွေပေါ့အိမ်ရဲ့စကားတွေဘာတွေမှတချီမိတော့သူများတွေလည်းကြောက်တော့ကြောက်ကြတာပေါ့နော်ဒီနေ့မနေ့ရောက်တော့နောက်တစ်လုံးရှိသေးတယ်မပေါက်သေးတဲ့တစ်လုံးပေါ့အဲ့မပေါက်သေးတဲ့တစ်လုံးကိုရဲတွေကယူပြီးတော့အဲ့ဒီတစ်လုံးကိုလည်းသူတို့နေရာရှေ့ပြီးတော့တခြားလူဒီနေ့ဝေးတဲ့နေရာမှာယူသွားပြီးတော့ထောက်ပလိုက်တယ်
အခုလိုမြေမြုပ်ဘုံဖောက်ခွဲမှုရဲ့လက်တယ်ကိုမသိရှိသေးသလိုမိုင်းရှူမြို့ရဲတပ်ဖွဲ့ကနေလိုက်လံစုံစမ်းနေစေဖြစ်ကြောင်းမိုင်းရှူမြို့နယ်ရဲတပ်ဖွဲ့ဝင်သူကပြောပါရယ်လူအသေးပြောက်ထိခိုက်တန်ရာရတာမျိုးမဖြစ်ပေမဲ့မိုင်းရှူဒေသခံတွေအနေနဲ့ကြောက်ရွံ့ထိတ်လန့်မှုတွေဖြစ်ပွားနေတယ်လို့နန်းဆိုင်ဟင်းကအခုလိုပြောပါရယ်
ညရောက်ပြီဆိုတာနဲ့အိမ်တိုင်းအိမ်တိုင်းလိုလိုကတော့စိုးရင်ပူပန်မှုတွေရှိကြတယ်အဲပဲချိန်မှာပဲလို့အတန်နဲ့ပဲခက်ခက်ထွက်လာမယ်ဆိုတာကိုပြီးကြတော့လေကောလာဟာလာတတိနေရလေးထွက်လာတော့အပဲချိန်မှာပဲစစ်တပ်ကပဲနနာရီလောက်မှရှိမယ်ဆိုတာနဲ့ဒီလဲအဲ့လိုမျိုးတတိနေလဲကြာတော့အဲ့လိုမျိုးကြောက်ကြတယ်ပိုလင်းမှာပဲနည်းနည်းဟိုအသက်ရှူချောင်းတာပေါ့နော်တူတူငါငါတွေ့ပြီဆိုမှပဲအသက်ရှူချောင်းတော့တာညဆိုဘလို့ကြောက်ခဲရမယ်ကိုမသိတော့ဘူးအခုကညတိုင်းလိုလိုဖြစ်နေ
ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကလည်းရှမ်းမြင့်နယ်တောင်ပိုင်းလဲချမ်းမြို့မှာလက်လွတ်ဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်73နှစ်အောက်မိန်းကလေးငယ်နှစ်ဦးသေဆုံးသွားခဲ့ပါတယ်။ရှမ်းမြင့်နယ်တောင်ပိုင်းဒေသမှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းမြင့်တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ဒီလိုဖြစ်ပွားနေတဲ့ရက်ရှည်တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့ရွေးကောက်ပွဲလွန်အစိုးရတက်တက်လာမဲ့နောက်ပိုင်းငင်းချမ်းရေးအတွက်မျှော်လင့်နေကြတယ်လို့မိုင်းရှူမြို့ဒေသခံလူမှုကူညီပေးရေးဖွဲ့တာဝန်ခံသူဖြစ်သူနန်းဆိုင်ဟင်းကပြောပါတယ်။လက်ရှိမြန်မာအစိုးရနဲ့စစ်ရေးသိမ်းမှန်နေတဲ့အဖွဲ့တွေဖြစ်တဲ့ရခိုင်တပ်မတော်၊ကုကတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တို့ရဲ့တပ်ပေါင်းစုစည်းဝေးကနေရွေးကောက်ပွဲလွန်ပေါ်ထွက်လာမဲ့အစိုးရဖွဲ့ကိုကြိုဆိုသလိုငင်းချမ်းရေးမျှော်လင့်ချက်တွေဖြင့်ပင်လုံကတိကဝတ်တိုင်းဆက်လက်ဆွေးနွေးညှိနှိုင်းသွားမယ်လို့ယုံကြည်ကြောင်းထုတ်ပြန်ကြေညာခဲ့တယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးအရာရှိတာပန်းလှကအခုလိုပြောပါတယ်
ဒီမှာကောင်းစင်ဟာဆွေးနွေးဖို့ဆက်လာပြီးတော့ဒီစနပြည်နယ်ပိုင်းမှာလည်းဒီနေ့တော့မျိုးစီပေါ်ချိုအနေဒီကဒါမဲ့ဖြစ်ပြနိုင်ရပြီးတော့ဒီဆိုရပြည့်ကိုဖက်ရှိနိုင်တဲ့အခြေအနေမျိုးကျွန်တော်တွေ့ရှိရတယ်ဒီခုအမဒီကနေတော့ဖက်ရှိနိုင်တဲ့အချိုးရကနေပြီးတော့ကျွန်တော်ရဲ့ပင်လုံစာချုပ်ပင်လုံကတိကိုအခြေခံပြီးတော့ဆက်လက်ပြီးတော့ကျွန်တော်ဆွေးနွေးနိုင်မယ်ဆိုရင်ကျွန်တော်တို့တော့ point နဲ့ဆွေးနွေးဖို့အဆင်ပြေရှိတယ်
လက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့အာဏာရပါတီကိုနိုင်ငံတော်အာဏာကိုချောချောမွေ့မွေ့လွှဲပြောင်းပေးမယ်လို့ကတိပြုပြောဆိုနေပေမဲ့လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်လေကြောင်းကူနဲ့ပြင်းထန်စွာထိုးစစ်ဆင်နေတာကြောင့်နောင်တက်လာမဲ့အစိုးရတဲ့အတွက်နိုင်ငံရေးအခက်အခဲတွေကိုဖန်တီးနေတာဖြစ်ပြီး NLD ပါတီအနေနဲ့အစိုးရဖွဲ့နိုင်ရေးအတွက်ပြည်သူတွေအားလုံးဝန်းရံပံ့ပိုးပေးဖို့ရခိုင်တပ်မတော်ကုကတပ်ဖွဲ့နဲ့တောင်းမလောင်တပ်ဖွဲ့တို့ကနေဒီကနေ့မှာသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကွန်အိမ်စူးစီတင်ပြသွားတာပါရှင် VOA ကနေပုတ်တခုနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဒီကနေ့ညရဲ့ပထမပိုင်းအစုံမတက်ခင်မှာကိုကန့်သတင်းကိုနောက်ဆုံးတင်ပြပါမယ်ရှင် ရှမ်းပြည်နယ်ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအုပ်ချုပ်ရေးရရွာအေချမ်းတာယာရေးနဲ့တရားဥပဒေစိုးမိုးရေးဟာမူလအခြေအနေကိုပြန်လည်ရောက်ရှိပြီးတည်ငြိမ်အေချမ်းလာပြီဖြစ်တာကြောင့်ကိုလကြားထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ကိုကန့်ဒေတာကအလောက်ကိုင်းနဲ့ချင်းရွှေဟော်မျိုးတွေမှာတော့လုပ်ငန်းတွေပြန်လဲလဲပတ်လာပေမဲ့လည်းစစ်မဖြစ်ခင်တုန်းကလိုအခြေအနေမျိုးတော့ဖြစ်မလာသေးဘူးလို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဒီနေ့ February လဇန်းအတွင်းကစတင်ဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုစစ်အုပ်ချုပ်ရေးကြီးညာခဲ့တာဖြစ်ပါတယ်ဒီစစ်အုပ်ချုပ်ရေးကို February လကနေမေလအထိတစ်ချိန်မေလကနေဩဂုတ်လအထိတစ်ချိန်တက်တန်းတိုးမြင့်ခဲ့ရကဒီလ18ရက်နေ့တက်တန်းတွင်းမြင့်ရဲ့ကုံဆုံးချိန်မှာစစ်အုပ်ချုပ်ရေးကိုရုတ်သိမ်းလိုက်တာဖြစ်ပါတယ်စစ်အုပ်ချုပ်ရေးရုတ်သိမ်းချိန်မှာလောက်ကင်မြို့အခြေအနေဟာစစ်မဖြစ်ခင်အခြေအနေနဲ့နှိုင်းစာရင်80ရာခိုင်နှုန်းလောက်တော့ပြန်လည်စီကားလာပြီလို့လောက်ကင်မြို့ကတအူးကအခုလိုပြောပါတယ်အရင
်စတချို့ကစိုင်းများတို့ကသိထားတယ်အခုကတော့များပြန်ဖွင့်လိုက်ပြီဒီပြောင်းလာတဲ့ဟာရောအဓိကဟာရောအလုံးကိုများအပုံအဆိုင်လေးကိုဖွင့်လာများလာရတော့နေများဟိုစတော့ဆန်တော့ဒါနဲ့အရောစီကလာပြီ။ဒီနေ့တော့ဖြစ်နိုင်သေးပေါ့နော်။ဒီအခုဆိုရင်ရင်ကဟိုလာ60%အလုံးလာစီကလာပြီ။အခုကလောလောဆယ်ပြန်ကောင်းလို့ပြောရပါပဲ
။လောလောဆယ်မှာတော့စေအုပ်ချုပ်ရေးရုပ်သိမ်းကြောင်းသိရပေမဲ့ပုံမှန်144ညမထွက်ရအမိန့်ဆက်လက်ရှိမရှိဆိုတာကိုတေချာမသိရသေးကြောင်းလည်းပြောပါတယ်
။ဒီကအစကညာ6ကနေမနေ့5ပေါ့။နောက်ကျပြန်ကြောင်းသွားတာကမနေ့5နေ့ည8လို့ပြောနေတာ။နောက်မှတိုးလိုက်ပေါ့။အဲ့ဒါတော့မပြောလို့ပဲဟုတ်ကျိုးချိုးရတဲ့အချိန်မှာအခုအမေမချရသေးဘူးမမပြောသေးဘူးကစိတ်ထဲမှာမန်းလာပါကွာအဆဲချိုးနေပြီးမှအလုပ်နေလောက်ကြအောင်လို့အဲ့လိုပဲမန်းလာပါကွာဒါပေမဲ့အခုဒီနေ့ရုပ်တင်နေတော့ဘာသာနဲ့ချက်လာမှတော့မတည့်အကျောင်းလဲဆောက်မှမျိုးဆောက်နေကြည့်တာပါအဲ့လိုပ
ါချီရွှေဟော်မျိုးကဒေတာကန်တူးကလည်းသူတို့ဒေတာဘက်ကအခြေအနေကိုအခုလိုပြောပါတယ
်အခုတော့နည်းနည်းပြောင်းလဲလာတယ်လို့ပြောရမှာပြောင်းလဲလာတယ်ဆိုတာအလူပြန်စီလာတာပေါ့နော်အရင်ထက်ဆိုင်ပေါ့အရင်ဟုတ်အရင်စိတ်မဖြစ်ခင်လို့မျိုးတော့ဖြစ်လာဖို့တော့နည်းနည်းဝယ်မှတည်းနည်းစီပေါ့အခုတော့အဲ့ဟိုစိတ်ထိနောက်ကတော့အခုတော့ပိုစီလာတာပေါ့အဲတရားမှဆိုတော့ဟိုလောက်အခုက50လောက်တော့နည်းနည်းစီလာပြီပေါ့
လက်ရှိချင်းရွှေဟော်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကိုလည်းသူကအခုလိုဆက်ပြီးပြောပါတယ
်အရောင်းဝယ်တွေက50ဖြစ်တော့စိတ်မကောင်းသေးဘူးဝယ်လဲလေအတိတ်မှာပဲကျွန်တော်တို့မြန်မာပြည်ထုတ်တဲ့ဟိုပြဟိုဆက်ပြေးရင်းလုပ်ငန်းနဲ့ပတ်သက်တဲ့ဟိုမိသက်ပါတော့ဗောနန်းတော့ပါတော့ပြောင်းဖို့တော့ပါတော့ဗောအဲ့ဒါနေရာနဲ့အခုအစ်ဟိုဝယ်သေးဗောဒီတိုင်းပဲရှိသေးတယ်ဟိုအဲ့ဟိုအစ်မဖြစ်ခင်တော့မကောင်းသေးဘူးနည်းနည်းကြိုကြဗောဟိုကမလုပ်မကျင်းလို့လို့ရတဲ့လူတော့ပဲလုပ်နေအလုပ်လာလုပ်ကြတဲ့လူတော့နေသေးတာဗောအနည်းခါတော့ပါတော့ဟိုကက်ဆီနိုတွေပါလေအရောမရှိသေးဘူးဗောကျွန်တော်တို့ပုံမှာဒီလမ်းဘေးမှာရောင်းနေတဲ့သမီးဆိုင်လောက်ပဲရှိသေးတယ်လေအလာဝစီတ
ီးဒီရပိုင်းတွေအတွင်းမှာတော့ကိုကန့်ဒေတာအတွင်းမှာလမ်းပန်းဆက်သွယ်ရေးအခြေအနေတွေကောင်းမွန်နေတယ်လို့လည်းဒေတာကန်တွေကပြောပါတယ်ကိုကန့်တပ်ဖွဲ့ MNDAA နဲ့အစိုးရတပ်အကြားမှာဒီနှစ် February လကစတင်ခဲ့တဲ့တိုက်ပွဲတွေဟာလေးလနီးပါးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့နောက်ဇွန်လမှာကိုကန့်တပ်ဖွဲ့ဘက်ကတစ်ဖက်သက်အပြည့်ခတ်ရစဲကြောင်ကြီးညာခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလ24ရက်နေ့မှာတော့ကိုကန့်တပ်ဖွဲ့နဲ့အစိုးရတပ်အကြားမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့သလိုအပြည့်ခတ်ရက်စဲရေးအတွက်ဒီကနေ့အထိတော့နှစ်ဖက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူး
။ကိုမိုးစောပါရှင် VOA ကနေပုဒ်တခုနဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ညနေပိုင်းရေဒီယိုစီစဉ်ပြီးချင်းမှာပဲ VOA ရုံမြင့်တန်ကြားစီစဉ်ကိုညနေ9နာရီနဲ့8နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323255954ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရဆိုရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်တက်တာအမှတ်855ပို့ဖို့စာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA American အတန်းရဲ့ဗုဒ္ဓဟူးနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line meter 2425နဲ့32ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ18ရက်ပုတ်တဟူးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရော Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့ 51 အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်ကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားရမှာကတော့
ဟိုအယတအဖွဲ့စီကနိုင်တယ်နိုင်တာလားအပြတ်တက်နိုင်တာ1960တုန်းကနိုင်တယ်လို့1990ခုကုတွန်းကနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation
မြမအရေးသုံးသပ်သူတမိုင်းပညာရှင်ဒေါက်တာအောင်ခင်မရှင်ခုတော့ဒီအပြည့်စုံကိုတော့မကြာခင်တင်ပြသွားမှာပါခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲလွန်ကာလနိုင်ငံရေးနဲ့ပတ်သက်လို့တင်ပြနေကြတဲ့သတင်းတွေနဲ့ရှမ်းပြည်နယ်တွင်ဖြစ်ပွားနေတဲ့အကြောင်းတွေပြည်တွင်းစစ်တွေရပ်ဆိုင်အောင်ပြည်တွင်းအမှုပညာရှင်တွေဘာတွေလုပ်ပေးနိုင်မလဲဆိုတဲ့အကြောင်းတွေကိုတင်ပြထားပါရယ်မအိမ်ခိုင်ဦးရေးသားထားတာကိုဦးဆောင်မိုးဝေကကူညီတင်ဆက်ထားပါရယ်ရှင်
ခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲအပြီးရှမ်းပြည်နယ်နဲ့နေရာတချို့မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့သတင်းပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ပြန်လည်သုံးသပ်တဲ့သတင်းတချို့နဲ့ဒီတစ်ပတ်မြန်မာမီဒီယာတွေပေါ်မှာအလေးထားဖော်ပြနေကြတဲ့မြင်ကွင်းတွေအကြောင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲအပြီးတိတ်မကြခင်ကာလအတွင်းမှာပဲရှမ်းပြည်နယ်ဘက်မှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဆိုးသလိုဖြစ်နေခဲ့ပါတယ်။တိုက်ပွဲအများစုဟာမြောက်ပိုင်းရှမ်းပြည်တပ်မတော်လို့ခေါ်တဲ့ SSPPSSA နဲ့စစ်တပ်ကြားဖြစ်ပွားနေတာပါအခုရပိုင်းအတွင်းတက်မတော်ဘက်ကလီတက်အကူနဲ့စစ်စင်နာတွေလုပ်နေတယ်ဆိုတဲ့သတင်းတွေဖော်ပြနေကြပါတယ်ဒီလိုစစ်စင်ရေးတွေကြောင့်ရှမ်းပြည်မှာစစ်ပီးဒုက္ခသည်တွေတဖြည်းဖြည်းများလာပြီးတော့နောက်ဆုံးသတင်းတွေအရတပ်တောင်းနီးနီးရှိနေပြီလို့ဖော်ပြတာကိုတွေ့ရပါတယ်ရှမ်းပြည်သတင်းနဲ့အတူနိုင်ငံတကာသတင်းအနေနဲ့ပြင်သစ်နိုင်ငံပဲရစ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကြောင့်လူပေါင်းရာနဲ့ချီပြီးတော့တေဆုံးခဲ့ရတဲ့အပေါ်လူမှုကွန်ရက်မီဒီယာတွေပေါ်မှာဝမ်းနည်းမှုတွေဖော်ပြနေကြပါတယ်။ပြင်သစ်နိုင်ငံကဝမ်းနည်းစရာဖြစ်ရတွေနဲ့ပတ်သက်ပြီးတော့ပြင်သစ်အမှုပညာရှင်တွေရဲ့ဆန္ဒထုတ်ဖော်တင်ပြခဲ့တာတွေရှိတယ်လို့မြန်မာပြည်မှာလည်းပြည်တွင်းစစ်ပွဲတွေရပ်စီဖို့အတွက်မြန်မာအမှုပညာရှင်တွေကဘာတွေလုပ်နိုင်မှာပါလဲ။နိုင်ငံရေးနဲ့ပတ်သက်လို့ကာတွန်းတွေရေးသားတရုတ်ဖော်နေလေးရှိတဲ့ကာတွန်းဝင်းအောင်ကိုဆက်သွယ်မေးမြန်းကြည့်ပါတယ်။
အမှုပညာရှင်တွေအနေနဲ့ဒီလိုကာတွန်းတွေတောင်းနေတာလုပ်နိုင်မှာဆိုလို့ဟုတ်လားဥမာသူကပါဆိုတော့ပြောပြပေးမှာပြောတာမျိုးဒီတဏ္ဍနာပေါ်မှာပြောတာမျိုးဒါပဲတဏ္ဍနာပဲဒီဒီမှာဟိုဒါကဟိုကတော့ဆရာတွေရောပြည်သူတွေတော့ဘာလို့လဲဟောပေါ့ဒီမထင်တဲ့ရုပ်တော့ပေါ်တယ်လက်လက်ဒီပေါ်မှာတော်တော်များများကပါရနေတယ်လေပါရနေရေဆိုတော့မှာဒါလည်းဒါတို့လည်းပါလာတော့အဲ့တော့ကိုတန်းပြရဟဲ့လားဟဲ့လားကိုသူရင်းသားရင်းနေတယ်တိုင်းမှာဒီကမှာဒီလိုဖြစ်နေတယ်သူတို့ကိစ္စကြီးကိုလူ့ပြည်အစဉ်တွေမှာပို့ဖို့နော်မန္တလေးပါတီတွေလည်းအဲ့ဒီပုံမှာဘာတမမဖြစ်တာမတွေ့ရအောင်နော်သူပြောမှဆိုရင်တော့ကပို့ပြီးတော့ပို့ပြီးတော့ပြောတာကကိုကြည့်ရမယ်လို့ဆိုနေလို့
ကတ်တုံးဝင်းအောင်ပြောပြသွားတာပါနောက်ထပ်တင်ပြခြင်းတဲ့သတင်းကတော့မီဒီယာတွေပေါ်မှာရွေးကောက်ပွဲလွန်ကာလတပတ်စာမျက်နှာဖုံးသတင်းတွေနဲ့ပတ်သက်ပြီးပြောပြခြင်းပါတွင်မီဒီယာတွေအနေနဲ့ဒေါအောင်ဆန်းစုကြည်ကတွေ့ဆုံမှုသမရလွှတ်တော်တပါပတိကာကွယ်ရေးဦးစီးချုပ်တို့စီကိုစာပို့ခဲ့တယ်ဆိုတဲ့သတင်းဟာဒီသတင်းပတ်ရဲ့အစနေ့စဉ်ထုတ်သတင်းစာတွေပေါ်မှာနေရာယူခဲ့ပါတယ်ဒါအပြင်လွှတ်တော်တက်တဲ့သတင်းနဲ့လွှတ်တော်မှာဒေါအောင်ဆန်းစုကြည်ကသူ့ရဲ့ကိုယ်စားလှယ်လောင်းနေဝင်းကြီးတို့ဒုဝင်းကြီးတို့ဖြစ်ဖို့စိတ်ကူးယဉ်မနေကြနဲ့လို့ပြောဆိုလိုက်တဲ့ဇာတ်ဟာဒီတစ်ပတ်မှာတော့မျက်နှာဖုံးသတင်းတွေဖြစ်ခဲ့ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဘသူကိုတမရတင်မလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိတ်ဝင်စားနေချိန်မှာဒီစကားကြောင့်ပြည်သူတွေရဲ့စိတ်ဝင်စားမှုပုံမရရှိခဲ့တဲ့သတင်းတွေဖြစ်ပါတယ်ဒီတစ်ပတ်မီဒီယာတွေပေါ်မှာရေပန်းစားနေတဲ့သတင်းတွေနဲ့ပတ်သက်လို့သတင်းစာဆရာဦးမြင့်ကျော်ကအခုလိုပြောပြပါတယ
်ပြီးခဲ့တဲ့တစ်ပတ်တွင်သတင်းမီဒီယာတွေမှာအများဆုံးဖော်ပြနေတဲ့အကြောင်းတွေကတော့ရွေးကောက်ပွဲရလတ်တွေ
ယူကော့ဘွယ်ကော်မရှင်ရဲ့ကြေညာထုတ်ပြန်ကြေညာလာတဲ့ရက်လက်ဒီမှာတဖြည်းဖြည်းနဲ့ NLD ကအရေးအတွက်အစိုးရဖွင့်နိုင်တဲ့အရေးအတွက်ကျော်လာတဲ့ကိန်းဂဏန်းတွေကိုအဓိကဖော်ပြတယ်။အစိုးရဖွင့်နိုင်တဲ့ကိန်းဂဏန်းကိုကျော်လာပြီးတဲ့နောက်မှာဒေါန်ဆန်းစုကြည်ကသမရရဲ့လွှတ်တော်ဥက္ကဋ္ဌရဲ့ကာကွယ်ရေးဦးစီးချုပ်ရဲ့တွေ့ဖို့ခွင့်တောင်းတဲ့ကိစ္စတွေအဓိကထားပြီးဖော်ပြတယ်။ဒီဘက်ကလည်းတုံ့ပြန်တဲ့ဒီဟာနဲ့ပတ်သက်လို့ပြန်ပြီးတုံ့ပြန်တဲ့ဟာတွေဖော်ပြတယ်။ဒီအကြောင်းအရာတွေကအဓိကလွှမ်းမိုးတာတယ်။နောက်ဆုံးဒီရက်ပိုင်းမှာတော့ဒီသတင်းမှဟိုစုံပိုင်းရက်ပိုင်းမှာတော့ဒေါန်ဆန်းစုကြည်ကရွေးကောက်ခံထားတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဒုဝန်ကြီးစိတ်ကူးမရင်မို့ဆိုတဲ့ကိစ္စကိုအဓိကဟိုပြောလိုက်တဲ့အခါမှာမီဒီယာအားလုံးဟိုပြည်တွင်းသတင်းစာအားလုံးရဲ့မျက်နှာဖုံးမှာဒီသတင်းကမျက်နှာဖုံးသတင်းဖြစ်လာတယ်ပေါ့ဆိုတော့ညူကောက်ပွဲအောင်နိုင်တဲ့ NLD နဲ့အစိုးရဖွဲ့မဲ့အကြောင်းအရာကိုမီဒီယာအားလုံးကအစိုးရဖွင့်လာမယ်ဘလို့ပြောင်းလဲမလဲကူပြောင်းမလဲဆိုတဲ့ဟာကိုစိတ်ဝင်စားနဲ့ပေါ်ပြတယ်တမရကလည်းတနင်္ဂနွေနေ့မှာနိုင်ငံပါတီတွေနဲ့တွေ့တဲ့အချိန်မှာရန်ကုန်မှာနိုင်ငံပါတီတွေနဲ့တွေ့တဲ့အချိန်မှာအပြောင်းလဲကိုစနစ်တကျနဲ့အေးချမ်းချမ်းနဲ့အေးစိစိနဲ့ပြောင်းလဲမယ်ဟိုအာဏာလွှဲပြောင်းပြီးမယ်ဆိုတဲ့ဟာအမခံခဲ့တဲ့ဟာတွေကိုမီဒီယာတွေကအဓိကထားပြီးပေါ်ပြနေတာတွေ့ရတာ
နောက်ဆုံးအနေနဲ့ပြောပြခြင်းတဲ့တင်းနေကတော့အစာငတ်ခံဆန္ဒပြနေတဲ့ထောင်တွင်းအချုပ်ကျနေတဲ့ကျောင်းသားတွေအစာငတ်ခံဆန္ဒပြမှုကိုခိတ္တရပ်ဆိုင်းလိုက်တယ်ဆိုတဲ့အကြောင်းကချင်းပြည်နယ်မိုးညင်းမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့တွင်နဲ့လွှတ်တော်ပြန်လည်ခေါ်ယူကျင်းပတယ်ဆိုတဲ့သတင်းတွေသတင်းတပ်ပုံတွေကအခုသတင်းပတ်မီဒီယာတွေပေါ်မှာဝေဝေးဆာဆာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်သဒ္ဒရှင်တွေနားဆင်ခဲ့ရတာကတော့မြန်မာမီဒီယာမြင်ကွင်းကဏ္ဍဖြစ်ပါတယ်ရှင်ခရော့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်အလဲပါပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရလိုက်ပေမဲ့ဘူရိုကရေစီရန်ရန်တစ်ခုလုံးကိုစစ်တပ်ကချုပ်ကင်ထားတာအပါအဝင်အနာကြီးဆိုးထားဆဲဖြစ်တဲ့အတွက်တချမ်းပဲဒီမိုကရေစီအဖြစ်နဲ့ပဲဆက်လက်ခီးသွားရလိမ့်အောင်မယ်လို့မြမအရေးသုံးသက်သူတမိုင်းပညာရှင်ဒေါက်တာအောင်ခင်းကသုံးသပ်လိုက်ပါတယ်ဒေါက်တာဦးအောင်ခင်းနဲ့ဦးကျော်စန္ဒဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ကြပါပြီရှင်
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားပါပြီရွေးကောက်ပွဲမှာပြည်သူတွေကဒီမိုကရေစီဖော်ဆောင်ပေးလိမ့်မယ်လို့ယုံကြည်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သတ်နိုင်ခဲ့တယ်ဆိုတဲ့အထောက်အထားတွေအများကြီးတွေ့နေရပါပြီလူတွေကတော့ဒီမိုကရေစီဖြစ်ထွန်းတော့မယ်ဆိုပြီးတော့မျှော်လင့်နေကြတယ်ဆရာဘယ်လိုသုံးသပ်လိုပါလဲဆရာအခုအချိန်နဲ့ဒီမိုကရေစီခရီးအစဘယ်လောက်အလံဝေးပါသေးလဲဆရာပထမဆုံ
းအဲလွတ်လပ်ပြီးတော့အနောက်ရှေ့ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာပြည်သားနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်မတန်ဝန်သားစီကခေါင်းတာဗောဒီဥစာကျွန်တော်ဗမာပြည်မှာဖြစ်ချောင်ဖြစ်ခဲ့ဟိုဒီအရင်တော့ကလည်းရှိခဲ့ပါလေ1960ကျွန်တော်တန်ရှင်းဖတ်စာပလာနဲ့ဒီမြဖတ်စာပလာကွဲတဲ့အချိန်မှာရွေးကောက်ပွဲလုပ်တဲ့အခါမှာဒီမြဖတ်စာပလာအစ်တတ်နဲ့ပတ်သက်တဲ့တန်ရှင်းရမှာပတ်သက်ဘူးဆိုတော့အဲ့ဒီမှာ1960ရွေးကောက်ပွဲမှာဦးနှုရဲ့ပါတီကအပြတ်အသတ်နိုင်သွားတယ်အရသာပါတီအဝဲခံတာဗောဒီအဲ့ဒီကလည်းပါပြီနဲ့နောက်ဆုံးပိတ်မှာဦးနှုကဒီစစ်တပ်ကိုသူစီယုံတင်းပင်းမှုအားနေတဲ့အတွက်နောက်ဆုံးပိတ်မှာအာဏာရပြီးတော့တနည်းနည်းနည်းလောက်နေတော့စစ်တပ်ကဘူနေဝင်းတို့အာဏာသိမ်းတာပေါ့ဗျာအာဏာသိမ်းတဲ့အကြောင်းတွေကတော့အမျိုးမျိုးဒီပြထားတာတော့ရှိတာပေါ့ဗျာဟုတ်ယုတ်တိရှိတာလည်းရှိတယ်မပါမရှိတာလည်းရှိတယ
်ဟုတ်ကဲ့ဆရာအခုကောဆရာဘယ်လိုမြင်ပါလဲအဲ့တော့အခုလည်းပဲစစ်တပ်ထောက်ခံတဲ့ပါတီကရှုံနေပြီးတော့ဒါအရသာပါတီကအပြတ်သတ်နိုင်တယ်ဆိုတော့ဘလောက်တည်မြဲနိုင်မဲ့အခြေအနေရှိပါလဲစစ်တပ်ကိုစီယုံသိမ်းသိမ်းနိုင်မဲ့အလားအလာကောဘလောက်ရှိနေလို့ဆရာသုံးသပ်ပါလဲဆရာ
အဲ့ဒီရုံးကနဲ့အခုဒါနဲ့ဆိုရင်တော့ဒီနှစ်ပေါင်း55နှစ်ရှိသွားပြီပေါ့ဗျာအကြမ်းထဲမှာတခါရှိသေးတယ်1990မှာဟလာအရသာပါတီကအပြတ်သတ်နိုင်ပြီစစ်တပ်ထောက်ခံတဲ့ပါတီကခွက်ခွက်လောင်ကိုရှုံသွားတယ်အဲ့ဒီကလည်းစစ်တပ်ကနောက်မဆုတ်ဘဲနဲ့အာဏာသိမ်းလိုက်တာစစ်အာဏာရှင်အဲ့ဒါအရင်ကစေကြောအုပ်ချုပ်သွားတယ်အခုတည်းပဲဟိုအယတာဖွဲ့စည်းရနိုင်တယ်နိုင်တာလားအပြတ်တတ်နိုင်တာ1960တုန်းကနိုင်တယ်လို့1990ခုတည်းကနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation กว่าတယ်အနှစ်30ပထမရွေးကောက်ပွဲနောက်တစ်ခါကျအနှစ်25နှစ်กว่าတယ်ဒါပေမဲ့အယတာကစစ်တပ်ထောက်ခံတဲ့ပါတီကိုဘယ်တော့မှမထောက်ခံဘူးအခုကတော့သူတို့အသိအမှတ်ပြုတယ်ပြောတယ်ပေါ့ဗျာအခုဒါအသိအမှတ်ပြုတယ်ပြောတာကသူကအခြေခံဥပဒေအရစစ်တပ်ကသူလိုချင်တာတွေသူရထားပြီးပြီဟာလာစစ်ဘော်တွေလည်းတထေးဖြစ်ကုန်ပြီအဲ့တော့နေပြည်တော်မှာလည်းသူတို့ကုတ်ထားပြီးပြီဆိုတော့ အခုပါလီမန်မှာသာ energy party အများစုပေါ့ဗျာအရတားအများစုရှိပြီနဲ့ကျန်တဲ့ဒီ bureaucratic machinery နဲ့ဟိုကျန်တဲ့ဟာတွေကစစ်တပ်ကိုဗျာဘာလို့လဲဆိုအစိုးရဌာနတွေအားလုံးကဒီစစ်အစိုးရလက်ထက်ကကျန်ခဲ့တဲ့အစိုးရဌာနတွေဆိုဒီအစိုးရဌာနတွေကိုသူတို့ဦးသိမ့်စိန်အစိုးရတောင်ပြုပြင်ရေးလုပ်ဖို့မလွယ်ဘူးဆိုပြောတာပြောနေတကယ်တကယ်ကမထီရောက်တာတွေကများတယ်ဆိုတော့စစ်တပ်က2008အခြေခံဥပဒေကနေစလုပ်လိုက်တဲ့တချမ်းပဲဒီမိုကရေစီကနေပြီးတော့အရင်တော့ကတချမ်းစစ်တပ်ကယူတာတချမ်းကတော့စစ်ဘူဟောင်းပေါ့အခုစစ်ဘူဟောင်းတချမ်းယူထားတဲ့နေရာကိုအရက်သားတွေရောက်လာတယ
်ဟုတ်ကဲ့
အရက်သားနဲ့စစ်သားနဲ့ကဒါဆက်ပြီးတော့စကန်းသွားအောင်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမိုကရေစီအပြည့်အဝတော့နိုင်ငံရေးအဖြစ်ကိုမဖြစ်နိုင်တဲ့သဘောပေါ့ဆိုတော့အဲ့ဒီဟာကိုဒီမိုကရေစီအစဉ်ပိုမိုဖြစ်လာအောင်လုပ်နိုင်မဲ့နိုင်ငံရေးအလားအလာရောဆရာမြင်ပါလားခင်ဗျာ
ဒီဥစ္စာလေးကိုတဖြည်းဖြည်းနဲ့တို့လုပ်ယူရမယ့်ကိစ္စပေါ့ဗျာတို့အခုမှပြောကြတာတော့ဒီအခုပုံစံကဒီအင်ဒိုနီးရှားပုံစံလိုဖြစ်သွားတဲ့သဘောရှိတယ်ပေါ့ဗျာအင်ဒိုနီးရှားမှာလည်းတဖြည်းဖြည်းနဲ့နောက်ဆုတ်သွားတဲ့သဘောရှိတယ်ပေါ့ဗျာတို့ဒါဘယ်လောက်ကြာမလဲတော့မပြောတာဘူးတော့ဒါအင်တန်ကြာမယ့်ကိစ္စပေါ့ဗျာအခုမှအကြတန်းနဲ့စစ်သားနဲ့အစိုးရကိုချုပ်ကင်မှုပြန်ဆိုင်တဲ့ပထမအဆင့်ပဲရှိသေးတာပေါ့ဗျာဒီတဲမှာဟာပြဿနာတစ်ခုကဘာလဲဆိုတော့ဗမာနိုင်ငံရေးမှာလူပုဂ္ဂိုလ်အဓိကထားတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်အခြေတိုင်းမှာမြန်မာပြည်အဲ့လိုမျိုးရှိလေရှိတယ်ဆိုတော့အင်တာဒီမိုကရေစီဝါရင်ပါလေဆိုရင်ဂျပန်မှာတောင်ဝင်ကြီးသားသမီးဆိုလို့ရှိရင်ဘာမှမပြောဘဲနဲ့မဲပေးတာရှိတယ်ပေါ့ဗျာအခုလဲဒီလိုပဲဆိုတော့တစ်ဖက်ကလည်းပဲစစ်အာဏာရှင်ရဲ့အမိန့်နဲ့နာခံပြီးတော့သူလုတ်တာလေအခုစစ်အာဏာရှင်ကနေပြီးတော့မရှိတော့တဲ့အခါမှာသူနည်းနည်းလေးရော့ပြီးအရတားဘက်ကနည်းနည်းတိုးတာလေပေါ့ဗျာဒီဘက်အရတားဘက်ကလည်းအရတားမှာဒေါန်ဆန်းစုကြည်ကသူတယောက်တည်းပဲ she's calling all the shot ပဲတယောက်တည်းလုံနေတာ autocrat ပေါ့ဗျာအရတားဘက်ကလည်းအရတား autocrat ပေါ်လာတယ်ဆိုတော့အပေးယူဘယ်လောက်လုံနိုင်ပလဲဆိုတဲ့ပုံမှာမူတည်ရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာလွတ်လပ်ရေးရပြီးနောက်ပိုင်းဒီမိုကရေစီမှာက institution တွေပါတီတွေအဖွဲ့အစည်းတွေအခုထက်ပိုပြီးခိုင်မာတယ်အုပ်ချုပ်ရေးရန်ရာဟာ bureaucracy ဟာလည်းပဲအခုထက်ပိုပြီးစနစ်ကျတယ်လို့တွေးမိပါတယ်နောက်ပြီးတော့အဲ့ဒီတော့ကလူတွေဟာပိုပြီးတော့သဘောထားတင်းမာမှုနည်းတယ်ဘာသာရေးအပြင်ဆိုရင်လည်းပဲအဲ့တော့မွတ်စလင်ဘာသာတွေခရီးယန်ဘာသာဝင်တွေဘာသာကြားတွေဗုဒ္ဓဘာသာအပြင်ဘာသာကြားတွေနိုင်ငံရေးထိပ်တန်းမှာရှိနေကြတယ်ဝန်ကြီးရာထူးတွေမှာရှိကြတယ်အခုကျတော့အဲ့လိုပုံစံဖြစ်တော့လူအဖွဲ့အစည်း society ကိုနှက်ကလည်းပို့ပြီးတော့ဒီမိုကရေစီရှင်သန်နိုင်တဲ့အလားအလာနည်းနေသလားလို့စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲအရင်နဲ့ဆိုင်ရင်အခု
အရင်တော့ကဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကတော့ကျွန်တော်လေ့လာတော့ကတော့ဒီလွတ်လပ်ရေးတိုက်ပွဲမှာပါလာတဲ့လူတွေကအလုံးရောနော်ပြီးပါလာတဲ့ခါကျတော့ဥပမာဆိုဝင်ကြီးဦးရာရှိသူဘာလို့သူဇက်တိုက်ဟိုနောက်ပိုင်းမှာပါလာတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒါကလည်းပဲနှစ်သိမ့်မကြဘူးဗျာဟိုဆင်းနစ်ကျော်လောက်ပဲရှိတာပဲအခုစစ်စိုးကအုပ်ချုပ်ထားတာအနည်း90ကျော်ဆိုအရင်တော့ကဒီမိုကရေစီတက်တန်းလေးရှိတာဆင်းနစ်ကျော်လောက်ဆိုတော့ဆင်းနစ်ကျော်လောက်မှာဘာမှမရှိဘူးမရှိတဲ့တက်တန်းလေးမှာတနေ့လောက်ဆိုသူအစာပြိုးလာတယ်ကျွန်တော်မှတ်မိတယ်လောက်ကတော့ကျွန်တော်ကျောင်းသားဘဝမှာဒီတက္ကသိုလ်မှာကျောင်းသားတက်မကရွေးကောက်ပွဲဆိုတာဒီဒီမိုကရေစီအလေးအကျင့်လုပ်ပြီးတဲ့ရွေးကောက်ပွဲပဲအဲ့တော့ဒီမိုကရေစီအလေးအကျင့်ရွေးကောက်ပွဲမှာဟိုဘက်နဲ့ဒီဘက်နဲ့ပြိုင်ညာပြုကြပါဗျာလောက်တဲ့အခါမှာကျွန်တော်တို့စာချင်းမဲ့လူတွေရွေးကောက်ပွဲချိန်မှာတယောက်နဲ့တယောက်နဲ့ကလော်ဆဲဘာညာနဲ့ပြည့်ပြီးတော့ဒါရွေးကောက်ပွဲလည်းပြီးတော့တယောက်နဲ့တယောက်နဲ့လေဘင်းပြန်ဖဲ့ပြီးတော့တယောက်နဲ့တယောက်ပတ်စံချီဟိုလူပတ်စံဒီလူချီဒီလူပတ်စံဟိုလူချီနဲ့ကျွန်တော်တငယ်ချင်းပြန်ဖြစ်သွားတာပဲဗျာရွေးကောက်ပွဲချိန်မှာတော့တယောက်နဲ့တယောက်နဲ့ရန်သူပေါ့ဗျာဆဲရနဲ့ကြတယ်ဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်တို့ပါလီမန်ဒီမိုကရေစီခေတ်မှာရှိခဲ့တယ်ဗျာ။စာချုပ်ရဲ့အယူဆရွေးကောက်ပွဲမှာဖြစ်ပြီးနေရွေးကောက်ပွဲပြီးတဲ့အခါကျရင်ဒီလူတွေကမိတ်ဆွေပြန်ဖြစ်သွားတာပဲဗျာ
။ဟုတ်ကဲ့ဆိုဘုခါမှာကြတော့ပညာရေးပြုပြင်ဖို့ဆန္ဒပြတဲ့ចောင်းသားတွေကိုចောင်းသူတွေကိုတော့မှထောင်ထဲချထားတဲ့ခေတ်ပေါ်ရှာ။အဲ့လိုပညာရေးကအစပြီးတော့စာသင်ကျောင်းတွေကတက္ကသိုလ်ကအစပြီးတော့ဒီမိုကရေစီအလေးကျင့်တွေလုပ်ပေးနိုင်ဖို့တော့တော်တော်လိုမယ်ထင်တယ်ပါဆရာ
။ဟုတ်ပါတယ်ခင်ဗျာ။ဒီအဲ့တော့ဒီပညာရေးမှာသူကပြတ်သွားတာဟုတ်ဗျာ။ဒီဒီမိုကရေစီအလေးအကျင့်ဆိုတာဒီကျောင်းသူကျောင်းသားဘဝတွေကစပြီးတော့အလေးအကျင့်ပေးရမှာပေါ့ဗျာဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ရှင်အောင်မရှိခဲ့ဘူးဗျာမရှိခဲ့ပဲနဲ့သူတို့အစိုးရဝါရပြန်တာကြီးပဲဟိုကျောင်းသားတွေရှိရောက်အထက်ကပြောတဲ့ဥစ္စာအကုန်ဒါကံပေါ့ဗျာဆိုတော့အဲ့ဒါမျိုးတွေကြီးပဲဖြစ်လာတဲ့ခါကျတော့ကိုပိုင်ကျန်နဲ့စဉ်းစားတွေးခေါ်ဆုံးဖြတ်တဲ့အလေးထားရှင်းသားမယ်စာဒီကိုယ်ွယ်စီကတ်တဲ့ အလေးထားရှင်းတန်းတယ်လို့ဖြစ်နေတယ်ဗျဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာအဲ့မှာဆရာတို့အဲ့ဒီတက္ကသိုလ်မှာဒီမိုကရေစီအလေးအကျင့်ရအောင်ဒါရွေးကောက်ပွဲတွေပါလေလုပ်ခဲ့ကြတဲ့ခေတ်တုန်းကရောဆရာပြောတာတွေကိုဝေဖန်တာပြန်လှန်ဆွေးနွေးတာကိုလက်ခံကြပါလားဗမာပြည်ပြည်နယ်စနစ်ကအဲ့လိုမှာအဲဒီတော့ကတော့ပညာရေးစနစ်ကတော့ဆရာဟိုပြန်ပြောတော့ကျွန်တော်သိမတွေ့ဘူးဗျာအဲ့တော့အရင Simana Sale, Lunin Live, Linga Say of Vesida, we are postgraduate of Vesida. Janet Class, the Aro, who she knew I know, high school, Giza Lavesida, we are. Davine, who see up your Nagamido, a Pima Marola, Davia, a Pima Marola, La Chile, Era, Dua, who count on Wavia, a Pima Marola de Cajaro, who Babe Pipi, who two eddy. Straight jacket move or ya, Jonaria, who do Jinjemuya, SNR, she there, who holy machine, Lulola, two other two Yungjida, Yungjina, Bawari, Nyawari, a Kogoria, who go Yungjida, Yungjina, Lulola, she there, academic freedom, Bobia.
Okay, so you know who says I've been major, Dallas, Yajun in the area, so Japan and Malava, Japan, Dina, Leve, Taka Biora, Nakanyare, Siao Bianambiro, Damabioja. What best is why is Ramamia who's with your Pioya Ware? Through a deal of Nasinet, did Hala be a below democracy pin the Yadresia?
Japan, Alebe, who democracy is a Japan, the American Chabi, Uzabe, two and a two, Popola, democracy, ya, who Pian Biroboya, the Japan, Pivian Ludegama, democracy, the Columnet, the Military column, Shimio Polaro, Democracy column, Military column, and Yachubi like that. Yachubi like all, Piambido, Sibide Kama, Piambido, America, Piampusu, Putano, America, Chapi Tade, Guinema, Japan, Shawni Dave. So, D. Guian, if you do Pinane, who a Sienna machine, who will do Pimu, machine, who Japan, and I the money, my true, a true coma, I mean, I can't that is Shibu.
ကျောစနာရမြမအေး၃၁ခုနာဆင်ခဲ့ရပါရှင်ခုလိုလာမယ့်စနေနေ့ည၉နာရီတရားရည်ဒီလိုင်းစီစဉ်မှာဗအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်ဘုရားရှင်မြတ်ခင်ဗျာမြမပြည်အရှိပိုင်းနဲ့မြောက်ပိုင်းဒေသတွေကစည်ရေးတင်းမာမှုရရွေးကောက်ပွဲလွန်ကာလအထိတွေ့မြင်နေရပါတယ်မကြာခင်ပေါ်ပေါက်လာဖို့ရှိနေတဲ့အဆိုးအဝါးတွေလက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးမြင်
လီဖုန်းနံပါတ်1-2-3-8-9-9-9လေးကိုဆက်သွယ်နိုင်ရတယ်လို့အီးမေးလ်လိပ်စာ barmis@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ MP3 အသံဖိုင်ကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်ပါဝင်ဆွေးနွေးရဖို့လည်းထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
VOA ရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကုန်2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA ကလည်းပို့ထုတ်နေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာတခွင်ကဏ္ဍအလဲပါ။မြန်မာနိုင်ငံမှာစာပေလွတ်လပ်မှုအတော်လေးပြန်ရှိလာတာနဲ့အတူလက်ရှိလူမှုနိုင်ငံရေးအခြေအနေတွေကိုထင်ဟပ်စေတဲ့တကွက်ကာတွန်းတွေဟာလည်း January Magazine တွေမှာတော်တော်လေးပြန်လဲပါလာနေပါတယ်။ပြည်သူတွေကြားဖြစ်နေတဲ့အခြေအနေတွေကိုတကွက်ကာတွန်းအဖြစ်ပုံဖော်ပြီးဝေဖန်ထောက်ပြနေတဲ့တကွက်ကာတွန်းတွေအကြောင်းကို VOA ရန်ကုန်သတင်းထောက်ကိုထက်အောင်နဲ့တူမြန်မာတခွင်အစီအစဉ်ကနေလေ့လာနိုင်ကြပါပြီရှင
်2012ခုနှစ်အစိုးရရဲ့စာပေစစ်ဆေးရေးဖျက်တောက်ပြီးတဲ့နောက်ပိုင်းတကွက်ကာတွန်းတွေဟာမြန်မာနိုင်ငံရဲ့စာဆောင်တွေ channel တွေမှာပြန်လည်ရေးပန်းဆလာခဲ့ပါတယ်အရင်ကတည်းကဆိုင်ရင်ပွင့်ပွင့်လင်းလင်းရှိနိုင်ပြီလို့ဆိုနိုင်ပေမဲ့ဘာသာရေးလူမှုရေးနဲ့ယဉ်ကျေးမှုစတဲ့ပတ်သက်ဆက်နယ်နေတဲ့အပိုင်းတွေမှာတော့ထိမ့်သိမ့်သိမ့်သိမ့်ရေးသားနေရဆဲဖြစ်တယ်လို့လူငယ်ကတွန်းဆရာကိုကျော်သူရင်ကပြောပါတယ်
အဲကျွန်တော်တို့အရင်ရဆန်တော့လွတ်လပ်ရေးနိုင်ဘူးလို့ပြောနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဟိုဘယ်လိုကောင်းလဲအဲစာသာရှစ်အနေနဲ့မရှိရောပဲမဲ့ကျွန်တော်တို့မှာကျွန်တော်ညီမရင်းမှုတဲ့တော့လကောင်းဒါမှမဟုတ်တခြားအကြောင်းအချက်လက်တွေရတော့လကောင်းဘာသာရေးလူမျိုးရေးချူတော်မျိုးရတော့လကောင်းကိုဘာသာကိုဆက်ဆံစာရှင်းလုပ်နေရတဲ့အပိုင်းလေးတွေရှိလို့မျိုးတခါတခါကြားလို့ရှိရင်လည်းကျွန်တော်တို့ဟိုဘယ်လိုကောင်းမလဲအဲကျိုးတဲ့မို့လမ်းလျှောက်နေရတယ်လို့ပဲဘယ်ချက်ချော်ကြမလဲဆိုတာတော့မသိသေးဘူးလျှောက်တော့လျှောက်ခိုင်းနေတာပေါ့နော်အဲ့လိုပဲပြောလို့ရမှာ
စာပေစစ်စစ်ရေးကနှစ်ပေါင်း50နှစ်ပါစစ်စစ်ဖြတ်တောက်မှုတွေကြောင့်ကာတွန်းတွေကိုစိတ်ကြိုက်ပုံဖော်ခွင့်မရကြတဲ့ကာတွန်းဆရာတွေဟာအခုနောက်ပိုင်းမှာတော့အုပ်ချုပ်သူအစိုးရကိုအဓိကထားပြီးတော့တယောလာကြပါတယ်။ဆွေဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေကတော့ကာတွန်းဆရာတွေအနေနဲ့လွတ်လပ်မှုကိုတန်ဖိုးထားပြီးရေးသားပြောဆိုတင်တယ်လို့တိုက်တွန်းပါတယ်
။ကာတွန်းရတဲ့နေရာမှာအကြမ်းမြင့်အဖြစ်နှစ်မျိုးရှိတယ်။တစ်မျိုးကပုဂ္ဂလဒိဋ္ဌံဆိုတဲ့ရေးတယောကဓမ္မဒိဋ္ဌံဆိုပြီးပုဂ္ဂလဒိဋ္ဌံဆိုတော့ဒီကိစ္စတစ်ခုဒီတနေရာဒီပြဿနာတစ်ခုဒီပုံကိုတယောက်အဲ့ဒါနဲ့ပတ်သက်ပြီးတော့ရေးတာရေးတဲ့အခါကျတော့အသုံးဝင်မှုကလည်းကာလဒေသအရာအဲ့ဒီကာလအဲ့ဒီဒေသအဲ့ဒီပုံကိုအဲ့ဒီကိစ္စပြရောဒီကောင်ပြီးရောလေကြီးနောက်တစ်ခုကဓမ္မဒိဋ္ဌံဆိုတာနဲ့ရေးတယ်ဓမ္မဒိဋ္ဌံဆိုတာလူတယောက်ကိုပြောချင်တာပဲဒါမှမဟုတ်သူနဲ့အလားတူပြဿနာမျိုးတွေလောကမှာအများကြီးရှိတယ်အများကြီးရှိတော့အဲ့ဒါမျိုးတွေချုံငုံပြီးတော့ပြောရတယ်ပြောလိုက်တဲ့အခါကျတော့ तू ကဒီတကိစ္စတနေရာဒရေသတပုတ်ကိုအဲ့ဒါနဲ့မပြီးဘူး तू က timeless ဒီ spaceless ဆိုတာမျိုးဖြစ်လာတယ်ကာလဒေသကျွမ်းကျင်သတ်မှတ်စရာဘာမှမလိုဘူးနော် तू ကအလိုလို तू ကရေရှိခန္ဓာပေါ့လေအတိပ္ပယ်အဲ့တော့ဟိုအကုန်လုံးတောင်းဝမဲ့လုနေကြတာတော့မဟုတ်သို့တော်လေဘာဖြစ်သွားတော့ဆိုတော့တချို့ဟာတွေကလေငစိမ့်တယ်ဆဲတယ်လို့ဝေဘာဝင်ပေးလိုက်တယ်ရေးဝင်ပေးလိုက်တယ်သောဝင်ပေးလိုက်တယ်ဆိုတော့ငစိမ့်တယ်ဆဲတယ်လို့ဖြစ်သွားမှသိကြောက်ရတာဖြစ်သွားလို့ရှိရင်ဒါခုနကတော့သိခါမရှိဘူးသိခါမရှိရင်ဩဇာမရှိဘူ
းကာတွန်းတွေကိုပုံဖော်တဲ့အခါမှာဝေဘန်ခံရသူအတွက်ခံတာအောင်အပြုသဘောနဲ့ထောက်ပြဝေဘန်သင့်တယ်လို့ကာတွန်းဆရာတွေကပြောဆိုကြပါတယ
်ကာတွန်းဆိုတာနှစ်ခွေဆုံးပြောကြတဲ့အကြောင်းရောအပြောခံရတဲ့လူကလည်းခံနိုင်ရမယ်ဟိုသူငါ့ကိုထောက်ပြပါလားဆိုတော့ဟိုရုတ်တရက်ကြီးဟိုစိတ်ဆိုးပြီးဒေါသဖြစ်သွားတာမျိုးထက်ကတ်တွန်းနဲ့ပြောတဲ့အချိန်ကြာကတ်တွန်းဆရာရဲ့သင်ပြပုံသင်ပြနည်းပုံမူတည်ပြီးသူကဟိုစိတ်ဆိုးရခက်ရေရခက်ဒေါသထွက်ရခက်ဒီလိုအမျိုးလေးတွေကတ်တွန်းမှာနည်းနည်းတော့ဟိုအရေးသေးခေါ်ပါဟမ်ဒါလေးတွေရှိတော့
အပြောင်းလဲကာလမှာကတ်တွန်းဆရာတွေအများပြပေါ်ပေါက်လာခဲ့တယ်လို့အများစုကတော့အစိုးရကိုအဓိကထားပြီးဝေဖန်သေးရောကြားတဲ့နိုင်ငံရေးတကွက်ကာတွန်းတွေများလာတဲ့အတွက်တချို့ကလည်းဝေဖန်ကြပါတယ်အဲ့ဒါနဲ့ပတ်သက်လို့ကတ်တွန်းချစ်ပရိသတ်ဦးရဲ့အမြင်က
နိုင်ငံရေးပြောင်းလဲနေတဲ့အချိန်ဖြစ်နေတာဟုတ်အပြောင်းလဲကာလမှာရောက်နေတာဖြစ်တဲ့အတွက်ဒါကိုသေရောကြတာလောင်ပြောင်းကြတာသဘာဝကြတယ်လို့ထင်တယ်တိုးတော်လည်းဟုတ်တော့ဟုတ်တယ်ဒီနိုင်ငံရေးဆိုတဲ့ဒီ box ပေါ့ဒီအထက်ကနေထွက်ပြီးတော့အခြားသောကိစ္စတွေရှိမယ်တဘောပေါ်မကျတဲ့ပတ်သက်တဲ့ကိစ္စတွေရှိမယ်လူမှုရေးဆိုင်ရာစီးပွားရေးဆိုင်ရာကိစ္စတွေလည်းရှိမယ်အဲ့ဒါတွေကိုလည်းပို့ပြီးတော့ဟိုဟိုထောက်ပြတာရေးသားတာတွေလှုပ်လာကြမယ်ဆိုတော့လည်းကောင်းမယ်လို့တွေးမိပါတယ
်တကွက်ကတွန်းနေပေါ်ပေါ်တိတိပေါ်ထွက်လာခဲ့လို့လူတို့ရဲ့စိတ်ဝင်စားမှုဟာလည်းအထွတ်ထိပ်ကိုရောက်နေရပါ
ဒီ2012နောက်ပိုင်းမှာစပီစီရေးကမူဝါဒပြောင်းလိုက်တဲ့အချိန်မှာလူငယ်တရင်လူငယ်ကတ်တုံးသမားတွေအများကြီးပေါ်လာတယ်တကွက်ကတ်တုံးတွေကိုတော်တော်လေးလွတ်လွတ်လပ်ဖတ်ကြည့်ရတာဆိုတော့အခုဆိုရင်ဟိုတရင်စာ channel ဝေဖတ်ကြတဲ့လူတွေကြားထဲမှာကျွန်တော်ထင်တယ်ကျွန်တော်ကိုယ်တိုင်လည်းပါတယ်တရင်စာ channel ဝေပြီးသွားပြီဆိုရင်ကတ်တုံးကိုအရင်ဖတ်ပြီးမှအခြားဆောင်မားတွေကိုဖတ်လို့ရှိတယ်ဆိုတော့ကတ်တုံးရဲ့ဩဇာအာဏာကအခုတော်တော်လေးကိုကြီးမားလာတယ်လို့ကျွန်တော်ထင်တယ်ဟုတ်က
ဲ့ဟိုအခုတရင်စာတွေ channel တွေအများကြီးထွက်လာတဲ့အချိန်မှာလူတော်တော်များများဘယ်သူပဲသွားကြည့်တဲ့ကဒီစာဖတ်ပရိသတ်ပေါ့ဂျာနယ်တပုတ်တုပ်ကိုလာလိုက်တယ်တဲ့ကလည်းတုပ်လာလိုက်တယ်အဲ့ဒီလူကဘာအရင်ကြည့်လဲဆိုကတ်တွန်းကတ်တွန်းနေအရင်ရှာဒါမျိုးကြားဘူးလေကတ်တွန်းကတ်တွန်းဆရာမဟုတ်ဘူးကတ်တွန်းဒီစာဖတ်ပရိသတ်ထဲမှာပဲကတ်တွန်းဆရာတွေရဲ့သင်ပြပုံသင်ပြနည်းလေးတွေသဘောကျသွားကြည့်လို့အဲ့ကတ်တွန်းတွေလိုက်ဆွတ်ပြီးတော့လိုက်ပြီးစုဆောင်ပြီးသူဟိုအမှနောက်ဘက်ဆုံးဒါตัวนี้ตะกะเปลี่ยนตื่นปยาได้ครับรู้จะจ้าพูดเลยนะเออไอ้ตาเนี่ยมาแล้วกระต้นนี่ตูไจ้แต่กระต้นนี้ดิโหสอแล้วเพิ่นสงสิทธิ์ဝင်ซ่าเลยกระต้นสิทธิ์ဝင်ซ่าเลยสุแกะดูเนี่ยอกลงตีจ๋าเลยป่ะนะเสร็จดูပြောได้อาจารย์เนี่ยปัดไปหลูทุกอ่ะแหละบ่าวส่องนี่เลยสอดีနိုင်ငံสอสออล้วยดิไม่ตีเลยหลูทุกไม่ตีไปแกอล้วยดิกระต้นเสียดิอ่ะพอปยา
ကျွန်တော်အတင်ပြောရတော့လူတို့ကအဲစိတ်ဝင်စားတယ်ဆိုတာသူတို့ပြောချင်တဲ့စကားတွေကိုကျွန်တော်တို့ကကိုးစားပြီးတော့အယုံကလေးနဲ့ပြောပေးနေတယ်လို့ပဲလေအဲ့တော့လူတို့ကသဘောကျပါတယ်အဲတယောက်နဲ့တယောက်ကတ်တုန်းဆရာတယောက်တယောက် presentation ကိုအဲလိုမျိုးသူတို့ရဲ့ခံစားမှုလေသူတို့ရဲ့ပြောချင်တဲ့ point ကိုသူတို့ပြောချင်တဲ့အတိုင်းခံစားကြအောင်ရင်ပတ်တဲ့နည်းရဲ့အတွက်ကြောင့်လူတို့ကတော့သဘောကျပါတယ်လို့ကျွန်တော်ထင်ပါတယ်ဟုတ်
တကွက်ကနေဟာအရင်ကထက်ပိုပြီးတဝင်လှုပ်ရှားလွတ်လပ်လာပြီမလို့အင်းကြီးနိုင်ငံတွေနဲ့ရှင်ရင်တော့အားနည်းမှုတွေရှိနေတယ်လို့ကိုကျော်သူရင်ကဖွင့်ဟပါတယ
်အဲအင်းကြီးနိုင်ငံတွေနဲ့နိုင်ရှင်တော့ကျွန်တော်တို့ရဲ့ဖန်တီးမှုပေါ့ creativity ကတော့မောက်ကြတယ်လို့ကျွန်တော်မထင်ဘူးနောက်တစ်ခုကအဲကျွန်တော်တို့ဟာပေါ့လက်ရပေါ့တင်ပြမှု presentation ပိုင်းမှာလည်းမောက်ကြနေတယ်လို့မထင်ဘူးသူတို့ကပြောတော့ပေါ့ဒီတက်နဲ့ပူလို့လွတ်လပ်ရှိမယ်ဆိုလို့ရှိရင်နောက်ကျွန်တော်တို့ဘက်ကကတွန်းစရာတွေဘက်ကလည်းခံဟိုပြောကောင်းမလဲသူတို့ပို့ပြီးတော့ဒီတက်ခံစားခွင့်ရှိလာနိုင်မယ်ဒီနေ့အဲဆပါပိတ်တက်ကလည်းပို့ပြီးတော့လွတ်လပ်လက်အဲဟိုရွေးချယ်ဖက်ရှုနိုင်မယ်နေသားရောက်လာတော့ဒီတက်ပို့ပြီးတော့ကောင်းလာမယ်လို့ထင်ပါတယ်ကျွန်တော်တို့ဘက်ကတော့ကတွန်းစရာတွေဘက်ကသူတို့ကပြောတယ် creativity နဲ့ဖန်တီးမှုပိုင်းမှာတော့မောက်မကြပါဘူး
တမ်းပြည်တပည့်ရဲ့လိုအပ်ချက်တွေဝေဖန်မှုတွေကိုပြည်သူတွေကိုစားအနုပညာနဲ့ပုံဖော်ရေးသားကြတယ်လို့တချို့ကလည်းတကွက်ကတ်တွန်းတွေရဲ့အကြောင်းကိုချီးကျူးထုတ်ပြန်ပြကြပါရယ်အခုနောက်ပိုင်းစာဆောင်တွေ channel တွေမှာပိုပြီးနေရာယူလာတဲ့အတွက်တချို့ကလည်းတကွက်ကတ်တွန်းတွေရဲ့ຫນွေဦးကိုရောက်လာပြီလို့ပြောဆိုကြပါရယ်ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကလေးကရှင်သန်လာတဲ့ဒီကတ်တွန်းတွေကိုပိုပြီးပြောင်မြောက်တဲ့အည်သွေးတွေနဲ့တက်လွန်တဲ့အနုပညာဖန်တီးမှုတွေကိုဒီထက်ပိုခံစားနိုင်မှုလူတို့ကမျှော်လင့်ဆောင်စားနေကြပါရယ်ခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင် VOA American အတန်းကနေဖို့ထိုးနေညဖက်အတန်းလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာပါမနေ့ပြန်ကြာရာပရင်းနဲ့မနေ့ပိုင်းအစီအစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်လည်နားဆင်ကြရမှာပါလိုင်းတိုမီတာ30 40 48 50တို့ကနေဖိုင်းယူနားဆင်နိုင်ပါတယ်ရှင်ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါအောင်ရှင
်။ Yemen နိုင်ငံဟာ IS အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေပြီးစစ်သွေးကြွတွေကိုပြစ်မှတ်ထားနေရင်းရည်ကြီးမားတဲ့ညွန်ပေါင်းအဖွဲ့တခုတိစောက်ချင်တယ်လို့ပြည်နှစ်သမ္မတ Front of Online ကပြောလိုက်ပါတယ်။ပါရီမြို့တော်က Sentinel စင်ကြေပုံအရက်ကိုရဲတပ်ဖွဲ့က9နာရီကြာစီနီးဝင်ရောက်ရှာဖွေပြီးသိမိကြခင်ပါပဲ။ပြည်နှစ်သမ္မတကအဲ့လိုပြောတာပါ။အဲ့ဒီဖြစ်စဉ်တွင်လူ၂ယောက်သေဆုံး၊၇ယောက်ကိုဖမ်းဆီးလိုက်ပြီးတော့တောက်ကြနေညတိုက်ခိုက်မှုကိုအဓိကကြိုးကန်စီစဉ်ခဲ့တယ်လို့တန်တရားရှိထားသူဟာသေဆုံးသူတွေထဲမှာပါမပါဆိုတာတာဝန်ရှိသူတွေကစစ်ဆေးနေတယ်လို့အခုထုတ်လွှင့်နေတဲ့ရုပ်မြင်သံကြားသတင်းတွေမှာတွေ့နေရပါတယ်။ရုရှားကစီးရီးယားနိုင်ငံမှာစစ်ရေးဆောင်ရွက်ချက်တွေကိုပြောင်းလဲပြီးစီးရီးယားသမ္မတဘာရှားလ်အာဆတ်ကိုအထောက်ပံ့ပေးမယ်စာအစွန်းရောက် IS အဖွဲ့ကိုပို့ပြီးတော့အားစိုက်တိုက်ခိုက်ရင်အမေရိကန်ဘက်ကကြိုးစားထောက်ခံမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့မှပဲပြောလိုက်ပါတယ်။IS အဖွဲ့ကိုအဓိကချိန်ချောင်းမှုတစ်ခုအဖြစ်အမေရိကန်သမ္မတဥပမာကတမုတ်ပြီးပြီးခဲ့တဲ့လအတွင်းအီဂျစ်နိုင်ငံမှာရုရှားခီးတဲ့တင်ကျဲလျင်ပြစ်ကြတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ရွေးချက်ကိုပြောင်းလဲသွားစေနိုင်တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။ဖိလစ်ပိုင်အပါအဝင်နိုင်ငံ၆နိုင်ငံကြားမှာပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးတင်းမာမှုတွေဖြစ်လျော့နိုင်ဖို့အတွက်အလေးထားဆောင်ရွက်ကြဖို့အမေရိကန်သမ္မတဥပမာကတိုက်တွန်းပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာမှာကျင်းပနေတဲ့အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးတွင်ဖိလစ်ပိုင်သမ္မတဘက်နစ်နူအာဂွီနိုနဲ့တည်ထံတွေ့ဆုံချိန်တွင်အမေရိကန်သမ္မတကဒေသတွင်းနဲ့အမေရိကန်မှာပါပိုးပြီးတော့သတိထားလာနေကြရတဲ့တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုအဓိကအာရုံစိုက်ပြီးတော့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးကိုကမ္ဘာကောင်းဆောင်တွေစုဝေးတက်ရောက်နေကြချိန်မှာပဲအဲ့ဒီအစည်းအဝေးကိုကန့်ကွက်သူတွေကလည်းမနီလာမြို့တော်မှာဒီကနေ့ဆန္ဒပြကြပါတယ်။ဧပစီဝေးဟာချမ်းသာကြွယ်ဝတဲ့နိုင်ငံတွေကသူတို့ရဲ့ကျူးစီပေါ့ကိုကာကွယ်ဖို့အဓိကဆောင်ရွက်တဲ့အစည်းအဝေးဖြစ်ပြီးပြည်သူလူထုရဲ့အခွင့်အရေးကိုတော့အကောက်ကမပေးဘူးလို့ဆိုပြီးအဲ့ဒီအစည်းအဝေးကိုဖျက်သိမ်းဖို့ဆန္ဒပြသူတွေကကန့်ကွက်နေကြတာပါဆန္ဒပြသူတွေရဲ့အနီးမှာတော့လုံခြုံရေးနဲ့ရဲတပ်ဖွဲ့ဝင်အများအပြားဆင့်ကျခဲ့ပါတယ်ဧပစီဝေးတယောက်လာတဲ့ကမ္ဘာကောင်းဆောင်တွေရဲ့လုံခြုံရေးကိုအကောက်ကပေးဖို့ဖိလစ်ပိုင်စစ်သားနဲ့ရဲတပ်ဖွဲ့ဝင်3000ကျော်ဖျက်ချထားတာပါတယ်ကုလသမဂ္ဂတွေ့မှုချုပ်ဘန်ကီမွန်ဟာနောက်သတင်းပတ်မှာမြောက်ကိုရီးယားကိုသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်မစ္စတာဘန်မြောက်ကိုရီးယားကိုသွားမယ်လို့သတင်းမီဒီယာတွေမှာပြောဆိုနေကြတာတွေရှိနေပေမဲ့ကုလသမဂ္ဂဘက်ကတော့ညှင်းလိုက်တာပါကုလသမဂ္ဂကြီးခဲ့ဟာရှေ့သတင်းပတ်တွင်ရဲအများစုကနယူးယောက်မှာရှိနေမှာဖြစ်ပြီးအဲဒီနောက်ဒနာတဟာယာထိပ်သီးစည်းဝေးတက်ဖို့မော်တာနိုင်ငံကိုသွားမယ်လို့ကုလသမဂ္ဂပြောခွင့်ရတူရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွင့်အင်ဂျင်နီယာကတော့ရှောက်ချန်းရှောက်ကန်ချန်ဖြစ်ပါတယ် VOA America အသံစနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3 လိုင်းဒိုမီတာ32 kHz 9.3 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖိုင်းယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်ကျမနန်းလောပါ
Thank you. This program has come to you from the Voice of America, Washington.